Welcome to the Voice of America in Burmese.
ตอนนี้นะครับวอชิงตันดีซีก็นี่อเมริกันปิรังซูမြို့တော်วอชิงตันดีซีก็นี่ VOA เมียนมาပိုင်းရုပ်သံအစီအစဉ်လေးကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ
်လာမယ့်ရွေးကောက်ပွဲမှာပြန်ရွေးခံဖို့အခိုင်အမာဆုံးဖြတ်ထားတယ်လို့သမ္မတဘိုင်ဒန်ကဒီမိုကရက်လွတ်တော်အမတ်တွေကိုစာရေးသားအသိပေးပါတယ်အိန္ဒိယဝန်ကြီးချုပ်ရဲ့နှစ်ရက်တာရုရှားခီးစဉ်စတင်နေပါပြီတန်လွင်မြဝန်းကရေကာတာစီမံကိန်းကြောင့်ဒေသအတွင်းဌာနေ၅မြို့စိတ်တွေထိခိုက်နိုင်တယ်လို့ထိုင်းသိပ္ပံပညာရှင်တွေကသတိပေးပါတယ
်အဲ့ဒီလိုထိတ်တန့်ရောက်သတင်းနဲ့ပြင်ရန်ကုန်ကဝင်းရွာကူးစက်မှုအခြေအနေရင်တိုင်းသားတွေနေထိုင်တဲ့နေရာတချို့မှာစစ်တပ်တိုက်ခတ်မှုကြောင့်ရာသားသိမ်းဆုပ်မှုထိုင်းမြန်မာနယ်စပ်မှာဖြစ်ခဲ့တဲ့အိမ်မင်းကျန်းဖက်တာနဲ့ဆက်ဆက်လူသိမ်းမှုသတင်းစားတဲ့ဆောင်းပါးတွေကိုနားဆင်ကြပါပါဒါပြင်အမေရိကန်မှာပွဲရလို့ရှိရင် green card ထုတ်ပေးမယ်ဆိုတဲ့ Trump ရဲ့မူဝါဒပေါ်ပြင်းတဲ့ Ukraine ပေါ်ကြုံနေရတဲ့တောက်ရည်တန့်အခက်အခဲအကြောင်းတွေကိုလည်းကြည့်ရှုကြပါမယ်။အပတ်စဉ်စီစဉ်မှာတော့ interview စီးပွားရေးလူမှုရှုခင်းလို့ရှင်းစားရမှာပေါ့။အခုတော့ထိတ်တန့်ရောက်သတင်းတွေကိုနားလည်အောင်တင်ပြပါဦးမယ
်။ Gaza City တဲ့ Israel ကစစ်စင်ရေးတွေတိုးချဲ့လာတဲ့ထောင်ပေါင်းများစွာသောဒေသခံတွေကိုနေရာရွှေ့ပြောင်းခိုင်းတာဟာအဖြစ်ကရစရေးဆွေးနွေးပွဲအပေါ်ဆိုးရတဲ့တည်ရောက်မှုတွေရှိလာနိုင်တယ်လို့ Hamas တို့ကသတိပေးလိုက်ပါတယ်။အဖြစ်ကရစက်ပြီးတော့အပြန်လန်အဖြစ် Hamas တို့လက်ထက်ကတစ္ဆေခံတွေပြန်လို့ပေးနိုင်ရေးတွေ့ဆုံဆွေးနွေးမှုတွေပြတ်သွားရင် Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ Israel စစ်တပ်မှအပြေအဝအတောင်းဝန်ရှိတယ်လို့ Hamas တို့ရဲ့ထိတ်တန့်နိုင်ငံရေးကောင်ဆောင် Ismail Haniyeh ရဲ့တင်းလာနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။ကိုလာရှိလာပြီဖြစ်တဲ့ဂါဇာစစ်ပွဲမှာအပြစ်ခံရဆက်နိုင်ဖို့အချင်းယူဆွေးနွေးမှုတွေမှာကွာဟာချက်တွေနှက်ပါလာကြောင်းတစ်ဖက်ပြောဆိုချက်ထွက်လာပြီးရက်ပိုင်းအကြာမှာပဲဟာမတ်တို့ရဲ့ကြေညာချက်ထွက်လာတာပါအပြစ်ခံရဆက်ရေးဆွေးနွေးမှုတွေကိုတော့ဒီသတင်းမှနောက်မှမှပြန်လဲစတင်မယ်လို့တော့ခန့်မှန်းရပါတယ်ဟာမတ်တို့အဖက်ကတော့စစ်ပွဲတွေအဆုံးသတ်သွားအောင်ဂါဇာကနေအစ္စရေးတပ်တွေလုံးဝဆုတ်ခွာသွားဖို့လိုလားနေပါတယ်အစ္စရေးဘက်ကလည်းပါလက်စတိုင်းစစ်သွေးကြအုပ်စုကိုအမြဲပြတ်မချေမုန်းနိုင်ခင်စစ်ပွဲကိုအဆုံးမသတ်နိုင်ဘူးလို့ပြောဆိုထားပါတယ်မြောက်အတ္လန္တိတ်စစ်စာချုပ်နေတိုးရဲ့85နှစ်မြောက်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာဒီသတင်းမှကျင်းပပါရယ်နေတိုးမဟာမိတ်အဖွဲ့ရဲ့အင်အားပုံမတောင်းတင်လာပြီးတော့အယုံစူးစိုက်မှုတွေအားကောင်းလာပေမဲ့လို့လဲအဖွဲ့ရင်းမှာရောပြင်ပကချိန်ချောင်းမှုတွေနဲ့ပါတပြိုင်တည်းရင်ဆိုင်နေရတာဖြစ်ပါရယ်ရုရှားရဲ့ယူကရိန်းကြီးကြော်စစ်တရုတ်နိုင်ငံရဲ့ရန်လိုတဲ့လောရတွေတိုးလာတာနဲ့ကာဇာဒေသအထက်ကအစ္စရေးဟာမတ်စစ်ပွဲစတဲ့ပဋိပက္ခတွေဒါမှမဟုတ်နေတိုးအဖွဲ့ဝင်အဓိကနိုင်ငံတချို့ကသူတို့ရဲ့မဟာမိတ်နိုင်ငံတွေအပေါ်ကာကွယ်ပေးမယ်ဆိုတော့ဂရိကဝတ်တွေဟာလည်းမေခွန်းထုတ်စရာအကြောင်းအရာတွေဖြစ်လာနေတာပါနေတိုးရဲ့အင်အားအကြီးမားဆုံးမဟာမိတ်အမေရိကန်နိုင်ငံရဲ့သမ္မတဂျိုးဘိုင်ဒန်ဟာလည်းသူ့ရဲ့ပြိုင်ဖက်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုနိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရပါမလားဆိုတဲ့မသေချာမေးရမှုတွေလည်းရှိနေပါတယ်သမ္မတဟောင်းထရမ့်ကနေတိုးအဖွဲ့အပေါ်အယုံကြည်နေသူဖြစ်ပါတယ်သမ္မတဘိုင်ဒန်ရဲ့နိုင်ငံရေးပြဿနာတွေအပေါ်ပြည်တွင်းပြပစွဲမှုတွေရှိနေချိန်မှာဥရောပနိုင်ငံတွေဘက်မှဆိုရင်လည်းလက်ရရင်ဝါရီတွေလှူကြိုက်များလာတဲ့ပြဿနာတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်လာမယ့်ရွေးကောက်ပွဲမှာပြန်လည်အရွေးခံဖို့အခိုင်အမာဆုံးဖြတ်ထားကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီမိုကရက်လွှတ်တော်အမတ်တွေကိုတင်းနှင်းလာနေမှာစာရေးသားပေးပို့ခဲ့ပါတယ်သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့လက်သလောစကားစစ်တော်ဘက်မှာကောင်းကောင်းမဆောင်ရွက်နိုင်ခဲ့တဲ့အတွက်ဘေးထွက်ထိုင်မဲ့ဖို့ဆိုပြီးတော့ပြောဆိုနေတာတွေရပ်ပစ်ဖို့အချိန်တန်မေးလို့လည်းသူကပြောပါတယ်အသက်80နှစ်အရွယ်သမ္မတဘိုင်ဒန်ကိုရွေးကောက်ပွဲမွေးဆွဲစည်းရုံးမှုတွေရန်နာလိုက်ဖို့လူသိရှင်ကြားပြောဆိုနေကြတဲ့အောက်လွတ်တော်ဒီမိုကရက်အမတ်တွေလည်းတိုးလာနေတာပါလူသိရှင်ကြားမဟုတ်ပဲနဲ့အလားတူအမြင်သဘောထားတွေကိုပြောဆိုနေကြတာတွေလည်းအတော်များများရှိနေပါတယ်ဂျွန်29ရက်နေ့ကကျင်းပတဲ့ Trump နဲ့စကားဆစ်ထုတ်ပွဲမှာတော့ရုပ်ရောအသံမှာပြင်ပနွားနယ်နေပုံရတဲ့သမ္မတဘိုင်ဒန်ကသူ့ရဲ့အတွေ့အထိနှင်းမျောသွားတာကိုအကြိမ်ကြိမ်တွေ့မြင်ခဲ့ရတာပါသမ္မတဘိုင်ဒန်ကတော့အနန္တတကူရှင်ဖျားသခင်ကသာလင်ရွေးကောက်ပွဲကနေသူ့ကိုမောင်းထုတ်နိုင်မယ်လို့ပြောပါတယ်သတင်းဌာနတွေမှာထင်ကြီးပေးပြောဆိုနေရတဲ့ရှိနေပေမဲ့လည်း Donald Trump ကိုအနိုင်ရဖို့ဒီရွေးကောက်ပွဲကိုအဆုံးထိအောင်ရှင်ပြိုင်သွားမယ်လို့ Democrat လွှတ်တော်အမတ်တွေကိုပေးပို့တဲ့စာထဲမှာသမ္မတဘိုင်ဒန်ကပြောဆိုထားပါတယ်ပါတီရဲ့တခုတီးတော့အလုပ်ကတော့ Trump ကိုအနိုင်ရဖို့ဖြစ်တယ်လို့လည်းပြောဆိုထားပါတယ
် VOA American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1273ညလိုင်းဒိုမီတာ40 kHz 4133ည လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာနေ့ရက်တာခီစဉ်နဲ့ရုရှားနိုင်ငံကိုတနင်္လာနေ့ကရောက်ရှိပါတယ်ယူကရိန်းကိုရုရှားတို့ကျူးကျော်စစ်စတင်ခဲ့တဲ့နောက်ပိုင်းသူ့ရဲ့ပထမဆုံးရုရှားခီးစင်လည်းဖြစ်ပါတယ်။ယူကရိန်းကျူးကျော်စစ်ကြောင့်ရေရှည်မဟာမိတ်နဲ့နိုင်ငံဆက်ဆံရေးတွေရှုပ်ထွေးခဲ့ရပြီးတော့အိန္ဒိယရဲ့ရန်ဖက်တရုတ်နိုင်ငံနဲ့ရုရှားတို့ကြားပုံမနှိစက်သွားစေခဲ့တာပါ။တနင်္လာနေ့ညမှာတော့ဝန်ကြီးချုပ်မိုဒီကိုသမ္မတပူတင်ကညစာနဲ့တီးခင်းအခါမှာဖြစ်ပြီးအင်္ဂါနေ့ကျရင်တော့ခေါင်းဆောင်တို့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဝန်ကြီးချုပ်မိုဒီရဲ့ဥဆောင်မှုအောက်မှာရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုအိန္ဒိယဘက်ကရှုံချပြစ်တင်တာမျိုးရှောင်ရှားပြီးတော့ညံ့ညံ့ရေးအရအပြေရှားဖို့လိုချင်ကြတာအလေးပေးပြောဆိုခဲ့တာပါ။ဝန်ကြီးချုပ်မိုဒီဟာရုရှားကို2019ခုနှစ်ကနောက်ဆုံးတွားရောက်ခဲ့တာဖြစ်ပြီးနိုင်ငံအရှေ့ပိုင်းဗလာဒီဗော့စကော့ခ်စိတ်ကမ်းမြို့မှာကျင်းပတဲ့ညီလာခံတစ်ခုတက်ရောက်ပြီးတော့သမ္မတပူတင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။အိန္ဒိယဟာရုရှားရဲ့အဓိကကုန်သွယ်ဖက်နိုင်ငံဖြစ်သလိုအိန္ဒိယအတွက်ကတော့ရုရှားကအကာအကွယ်ရေးလက်နက်တွေကိုထောက်ပံ့ပေးနေတာဖြစ်ပါတယ်။ပြစ်စစ်ကြားဖြတ်ရွေးကောက်ပွဲမှာမဲရက်လက်တွေကွဲပြီးတော့အစိုးရအဖွဲ့အတွင်းဖျို့ဖျက်ဖြစ်နေတဲ့အတွက်ဝန်ကြီးချုပ်ရဲ့နှုတ်ထွက်စာကိုသမ္မတအမနျူအယ်မက်ခရွန်ကလက်မခံဘဲနဲ့ယာယီဆက်လက်တာဝန်ထမ်းဆောင်ပေးဖို့ပန်ကြားထားပါတယ်။ကြားဖြတ်ရွေးကောက်ပွဲမှာလက်ဝဲလက်ရနဲ့အလဲလက်ပါတီတို့ကြားမဲရက်လက်တွေကွဲနေပြီးတော့ဘယ်ပါတီကမှအစိုးရဖွဲ့နိုင်လောက်တဲ့မဲအများစုမရခဲ့ကြပါဘူး။သမ္မတမက်ခရွန်ကကြားဖြတ်ရွေးကောက်ပွဲကျင်းပရင်ပြင်သစ်ပြည်သူတွေကြားရှင်းလင်းပြတ်သားတဲ့အချိန်အခါတစ်ခုထွက်ပေါ်လာမယ်လို့ယူဆခဲ့တာပါ။ဒါပေမဲ့လည်းအိုလံပစ်အားကစားပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပဖို့သတင်းသုံးပတ်တောင်မလိုတော့တဲ့အချိန်မှကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲမှာဆန့်ကျင်ဘက်ရဲလာတွေတာထွက်လာခဲ့တာပါလိုအပ်ရင်တာဝန်ဆက်လက်ထမ်းဆောင်သွားပါမယ်လို့ပြောဆိုထားတဲ့ဝန်ကြီးချုပ်ဂေဘရီယယ်အဒယ်ကတနင်္လာနေ့မှာပဲနှုတ်ထွက်စာတင်ခဲ့တာဖြစ်ပါတယ်လွန်ခဲ့တဲ့ခုနှစ်လကမှဝန်ကြီးချုပ်ဖြစ်လာတဲ့အဒယ်ကိုနိုင်ငံရေးနိုင်ငံတည်ငြိမ်သွားတဲ့အထိတာဝန်ထမ်းဆောင်ပေးဖို့သမ္မတမက်ခရွန်ကချက်ချင်းပဲပန်ကြားခဲ့တာဖြစ်ပါတယ်ကြပြရွေးကောက်ပွဲကျင်းပဖို့သမ္မတမက်ခရွန်ရဲ့အဆုံးဖြတ်ချက်ကိုဝန်ကြီးချုပ်အဒယ်ကတဘောမသူကြောင့်တနင်္ဂနွေနေ့မှာပဲရှင်းရှင်းလင်းလင်းပြောဆိုထားတာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်တန်လွင်မြစ်ထဲကနေထိုင်းနိုင်ငံအတွင်ပိုင်းထဲအထိပင်မြစ်ထဲကိုရေတွေလွှဲပို့တဲ့အခါမျိုးရင်းမဟုတ်တဲ့ကျူးကျော်ငါမျိုးစိတ်တွေဝင်ရောက်လာတာကြောင့်ရောမျိုးပီစာတွေရောထွေသွားနေတာကြောင့်မှမြစ်ထဲကမျိုးရင်းငါးကောင်ရေးကျဆင်းသွားမှာကိုကြွမ်းကျင်သူတွေစိုးရိမ်နေပါတယ်။တန်လွေမြေဝါမှာတည်ထားတဲ့နတ်မြောင်ကြီးကသာစီမံကိန်းအတွက်တန်လွေမြေတဲကရေကူဘမီတာ 1.8 ဘီလီယံလောက်အထိပင်းမြစ်ထဲကိုလွှဲပို့ရမှာဖြစ်တဲ့အတွက်မြစ်ကြောတစ်လျှောက်က9မျိုးစိတ်ပေါင်း68ရာခိုင်နှုန်းတို့ရဲ့ရှင်သာရေးချိန်ချောက်မှုတွေဖြစ်လာနိုင်တယ်လို့မတ်ဂျိုတက်ကတော်ကငါးလုံငန်းဇီဝပေးတာပညာရှင်အပီနန်ဆွာနာရတ်ကတနင်္ဂနွေနေ့ကပြောဆိုကြောင်းဘန်ကောက်ပို့သတင်းစာချုပ်မှာရေးပါတယ်တန်လွေမြေတဲကအရင်နေသတ္တဝါမျိုးစိတ်အတော်များများရဲ့ဇီဝဗေဒနဲ့အပြုအမူတွေကိုအပြစ်အမှားနားမလည်နိုင်သေးပဲငါအများစုကဥချဖို့ရွှေ့ပြောင်းတော်လာတတ်တဲ့အတွက်ရှီကာရာစီမံကိန်းကြောင့်ငါတွေဥချနိုင်ရေးထိခိုက်လာနိုင်တယ်လို့လည်းအပီနန်ကထောက်ပြပါတယ်ဒါအပြင်မျိုးရင်းမဟုတ်တဲ့ကျူးကျော်ငါမျိုးစိတ်တွေလည်းရှီကာတာတွေကနေတဆင့်ရောက်လာတတ်တဲ့အတွက်မြစ်အတွင်းကဂေဟဗေဒစနစ်တွေပြောင်းလဲသွားနိုင်တယ်လို့လည်းမစ္စတာအပီနန်ကသတိပေးပြောဆိုခဲ့ပါတယ်
နောက်ခင်းနောက်ဆုံးအသတင်းတွေကိုနန်းလောင်ကြည်ညာပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်ရန်ကုန်တိုင်းဘက်မှာဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်သူတွေအထွေများလာလို့ရက်ွက်တွေမှာအတိပေးလိုက်လံစောနေတယ်လို့လူမှုကူညီရေးအသင်းတွေကပြောကြပါတယ်ပြင်းထန်ဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ပေါ်တဲ့ရက်ွက်တွေကအခြေခံပညာသင်ကျောင်းတွေမှာတော့ chlorine ဆေးရီခတ်နေတယ်လို့သိရပါတယ်ရန်ကုန်ကပေးဖို့တဲ့သတင်းကိုမတ်သိမ်းကြီးထိုက်ပြောပြမှာပါ
ရှမ်းကုန်းတိုင်းမှာပြီးခဲ့တဲ့ဇွန်လအစပိုင်းကတည်းကဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ပြီးလူနာရီရှိခဲ့ပြီးဇွန်လကုန်ပိုင်းမှာတော့တာကေတာမြို့နယ်အပါအဝင်အရှေ့ပိုင်းခရိုင်မြို့နယ်တချို့မှာပြင်းထန်ဝမ်းပြက်ဝမ်းလျှော်ယောဂါဖြစ်ပွားတဲ့လူနာတွေဆေးရုံတက်ရောက်ခဲ့တယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်တာဂီတာမြို့နယ်မှာဝမ်းပြက်ဝမ်းလျှော်လူနာတွေအတွက်ယာယီဆေးကမ်းဖွင့်ထားပြီးအဲ့ဒီမှာပဲကုသပေးနေတယ်လို့လူနာတွေကိုကူညီပို့ဆောင်ပေးနေတဲ့တစ်ထူပါယုံရက်ကွက်ကတင်ခါရဝိမုတ်တိလူမှုကူညီရေးအသင်းဝင်တဦးကပြောပါတယ်
။ကျွန်တော်တို့ရက်ကွက်မှာဒီနေ့ဆိုတယောက်မှမရှိဘူးရှင့်။အရင်ရက်တည်းကဝမ်းပြက်ဝမ်းလျှော်ဖြစ်တာတွေကလည်းအကုန်လုံးကိုယာယီဆေးကမ်းသူတို့လုပ်ပေးထားတယ်။အဲ့ဒီဆေးကမ်းမှာပဲ စေးစွန်းပါအတွင်းနဲ့အကောင်တက်ပါလို့အိမ်လေးပြန်ပို့ထားပါတယ်ရှင့်ကျမတို့ဒီကြောက်ကတော့ကျမတို့စတုစားတဲ့အချိန်မှာ6ရောက်အဲ့6ရောက်လုံးအကုန်လုံးကအိမ်မှာရွက်ပြန်ရောက်ကုန်ညာအရာကြီးစေးကမ်းပါပဲသူစေးသွင်းပါအတွင်းနဲ့ညနေပေါင်းတဲ့ခါကျတော့အကောင်အိမ်ပြန်ပို့လေတက်ပါလို့ပေါ့နော်
မိုးရသည့်ကာလမှာဖြစ်ပွားမှုများနိုင်တဲ့ပြင်းထန်ဝမ်းပြက်ဝမ်းလျှော်ယောဂါလက္ခဏာတွေကအရေဝမ်းအသွားများတာ၊အော့အန်နာ၊နှလုံးခုန်မြန်နာနဲ့အရေပြားကျုံ့ဆန့်နိုင်အားလျော့နေလာတာအပါအဝင်မြက်တွင်းခြံဝင်ပြီးခရင်ရှာနဲ့နှက်ခမ်းတွေခြောက်တွေ့တာ၊ကြွက်တက်တာနဲ့သတိလစ်တာဖြစ်ပါတယ်ဝမ်ပြဝမ်ရှော့လူနာတွေအတွေ့များထတဲ့တာကိတမြို့နယ်မှာတော့မိုဟင်းကားနဲ့အတုပ်ဆောင်အပြင်တရေစာရောင်းတဲ့ဆိုင်တွေကိုယာယီပိတ်ခိုင်းထားတယ်လို့သိရပါတယ်
။အုပ်ချုပ်ပိုင်းတွေရောဟိုလူကြီးလမ်းကြောင်းတွေရောဆင်းလာပြီးတော့အကုန်လုံးတော့ဟိုစစ်ဆေးနေတာပေါ့နော်စစ်ဆေးတဲ့လူအပ်တာတွေကိုပေါ့ညွန်ကြားတယ်ပေါ့နော်ကျမတို့ကတော့လူကြီးပိုင်းကကျမရေးဌာနနဲ့အဲဒီတောင်ရှက်လူရအကူအညီတောင်းလို့ဆေးပိုင်းအောင်လို့ကျမတို့ဖွဲ့ရတောင်းယူလိုက်ပြီးတော့သူပါအောင်တရက်ခွက်လုံးပေါ့အကုန်လုံးလိုက်ခဲ့တယ်ဒီနေ့ဆိုရင်အခုကျွန်တော်တို့ကြောင်းနေသူပါအောင်နဲ့မှကြောင်းလေးကြောင်းရှိတယ်မူလာန်းတုံးကြောင်းအထက်တန်းတစ်ကြောင်းအဲကြောင်းနေရဲ့ရေအုပ်ကံမျိုးကိုရင်းစေးလိုက်ခတ်တယ်ပဲရှင့
်ဝမ်ပြဝမ်ရှော့ယောဂအဖြစ်များလာလို့တချို့မြို့နယ်တွေမှာတော့ကျူတင်အတီပင်းနှုတ်ဆော်တာတွေလှုပ်ဆောင်နေတယ်လို့လူမှုကူညီနေသူတွေကပြောပါတယ
်ဟုတ်တော့ရင်းမမတော့လို့မျိုးဖြစ်တဲ့လူနာတော့ထွက်တယ်ဗျဒီလိုယောဂရှင်တော့သူရင်သွားခြင်းတော့အခုညီတတောင်းတဲ့လူတွေလည်းမရှိသေးဘူးအဲ့လိုဖြစ်တာလည်းမစားသေးဘူးကျွန်တော်ပြောပါတယ်မတူရင်းနေပါရမတူဒီကျမကြီးကချမှတ်ထားတဲ့အတိုင်းပဲပေါ့မှာစာမစားမိနေဟိုတို့အိမ်သားသွားပြီးတိုင်းဟိုလက်ကိုသိကြသွားဆေးဘူးပေါ့နော်ပြီးတော့တို့ဟိုပေါ့ဒီအနီးနားမှာပဲပြေကိုယ်မှာပြေတယောက်ကဒီယောဂဖြစ်ပြီဆိုရင်ရေသတုံးရေကိုကလိုရင်းထည့်ပြီးမှသုံးဖို့အတွက်ပြီးတော့ဟိုရေကိုလည်းကျိုပြီးမှကျိုချက်ပြီးမှတောက်ဖို့တော့အဲ့အဲ့လိုမျိုးလေးတော့အခုကျမကြီးကလည်းစောပေးတာကြည့်ရကြအောင်လို့
ဝမ်ပြဝမ်ရှော့ယောဂဖြစ်ပွားပြီးရန်ကုန်တိုင်းနဲ့ကဆေးရုံတွေစီရောက်လာတဲ့လူနာဒီအပိုင်းနဲ့မှာတရားဝင်ခြင်းရှိတယ်လို့သိရပါတယ်။ယောဂလက္ခဏာတွေပြလာရင်အများဆုံးကုသမှုခံယူဖို့နဲ့ယောဂမဖြစ်ပွားအောင်ကြိုတင်ကာကွယ်ရေးနည်းလမ်းတွေကိုလည်းလိုက်နာကြဖို့တာဝန်ရှိသူတွေကလိုက်လံအသိပေးနေကြပါတယ်ရှင
်။မသိရင်တိုက်ပြောပြခဲ့တာပါ။အခုတော့ကျွန်တော်တို့တိုက်ပွဲတွေပဲလက်ကြအောင်ပါကျင်းတိုင်းသားတွေနေထိုင်နေတဲ့နေရာတချို့မှာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်လို့လေကြောင်းကတိုက်ခိုက်လို့ဂျွန်လအတွင်းအရက်သားတွေအသေးပြောက်ရှိခဲ့တယ်လို့ကျင်းမျိုးသားစီယုံတပ်မဟာ3တောင်ဝင်ရှိသူတွေကပြောပါတယ်ဒီသတင်းကို VOA သတင်းတော်မအေးမကအခုလိုသတင်းပေးပို့ထားပါတယ
်ကျင်းမျိုးသားစီယုံတပ်မဟာ3ထိတ်ချုပ်နေမြေညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်နဲ့မုံမြို့နယ်တွေမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းတိုက်ခိုက်ဘုံကျဲခဲ့တာတွေကြောင့်ဂျွန်လာထဲမှာပဲလူဒရာစင်ကျော်တေဆုံးမှုတွေရှိတယ်ဆိုပြီး KNU တပ်မသုံးနယ်မြေကြောက်ကြီးမြို့နယ်ကတာဝန်ရှိသူတွေကဆိုပါတယ်ဒေသခံတွေကတော့ကြောက်ကြီးနဲ့မုံမြို့နယ်တွေမှာတေဆုံးသူတွေကတစ်လအတွင်း20နီးပါးအထိရှိခဲ့တယ်ဆိုပြီးပြောပါတယ
်ကြောက်ကြီးထဲမှာ10ယောက်ကျော်သေတယ်မှာတိုက်ပွဲလည်းမကြည့်ဘူးမှာတိုက်ပွဲမကြည့်ပါနဲ့သူကယူရတယ်ဟိုပဲသူကလက်နဲ့ကျင်အထူးထဲနေတယ်ဖြစ်ခဲ့နေတာစစ်ကောင်စီအနောက်ဘက်ကဆိုကျွန်တော်တို့ဒီညောင်လေးမင်းခရိုင်ချူးမျိုးနဲ့ပတ်ချတယ်ပေါ့မှာချူးနဲ့တော့နီးရည်ပေါ့ဟိုကတော့မုံမျိုးနဲ့ထဲမှာတော့နောင်ချူပေါ့နောင်ချူကြီးရမှာနှစ်ယောက်သေးတယ်ပေါ့အဲ့ဒါကျွန်တော်ထဲမှာပဲ
တိုက်ပွဲတွေမရှိပဲလက်နဲ့ကြီးတွေနဲ့နေတိုင်းပြစ်ခတ်နေတာကြောင့်ရွာအနီးတဝိုက်မှာလောက်ကင်စားတော့လို့မရကြောင်းအများအတန်းစစ်ဘေးရှောင်နေရတယ်လို့လည်းပြောပါတယ်အခုဆိုရင်စစ်ကောင်စီတပ်တွေဟာလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကိုဇက်တိုက်လုပ်နေတယ်လို့လည်းပြောပါတယ
်အဓိကတော့အများအားထုတ်နေတာအခါလေးကနေ့6လေးကဒါတိုက်ပဲနေ့စဉ်မပြတ်ပဲထုတ်နေတာဦးနောက်ပိုင်းဆိုဦးစဉ်ဦးကလေးက60လို့ကာမရာ3လို့ရ9လို့ကာမရာ20လို့တက်ဝဲမကြည့်ပါနဲ့လက်နက်ကြီးနဲ့ဦးကသူတို့ပါဦးကတ်ထုတ်နေရောရွာထဲမှာလူတွေကမနေရတော့ဘူးကသိနေလူတွေသိကုန်အောင်မှာအကုန်လုံးကြောက်ကြီးအရှိတ်ပကြအနောက်ပကြပြည်သူတွေအကုန်လုံးတိတ်ဆောင်နေရတာကို
အဲ့ဒီတက်တီကလက်နက်ကြီးနဲ့အလုံးရေတရားကြောပစ်ခတ်မှုတွေကြောင့်ဒေသခံတွေသေဆုံးရတာဖြစ်တယ်လို့လည်း KNU ကတော့ဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာညောင်လေးပင်ခရိုင်တွင်းမှာစစ်ကောင်စီရဲ့တပ်စခန်း10ခုထက်မနည်းလက်လွတ်ဆုံးရှုံးခဲ့ရတာတွေကြောင့်တိုက်ပွဲတွေလည်းပြင်းထန်ခဲ့ပါတယ်အဲ့ဒီဒေသမှာနှစ်ဖက်တိုက်ပွဲတွေကြောင့်ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ပါဒေသခံပြည်သူတွေရွာလုံးကျွတ်နေပါထွက်ပြေးနေရတယ်လို့သုံးနှစ်အတွင်းမှာစစ်ဘေးရှောင်ပြည်သူ4,900ကျော်ထိရှိလာခဲ့ပါတယ်ရှင
်ဆက်လက်ပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာအမျိုးသမီးပေါ်အသက်သေဆုံးတဲ့အထိအိမ်တွင်းအကြမ်းဖက်တိုက်ခိုက်ခဲ့တယ်လို့ဆွဆွဲထားတဲ့အမှုကိုတင်ပြကြပါမယ် Lion Battalion Commando Sejongani Tan Ye Beku, Lepian Pigedelu, Sister to Sister, Mute Mi Pega, Biobare. Dilu Lepiamuma, Tan Nature, Sop, Taka, Pau, Wing, Kuni Pigedelu, Subare. Dijon, three people, Piso, Nanawa, Piopia Pimaba.
Tan Yetta Pega, Lucinere, the Yakan Pitugo, Tan Nature, Santa Kunine, Lion Battalion Commando Sejong Sigani, Tan Tawan Shidurego, Chilaila Kuniniga, Shre a Behebare, Lion Battalion Commando Sejong Sigani, Mesa Yeskama and Ankerelo, Timuma, Tisondu, Amutami Dre, Kuni Samya Benide, Sister to Sister, Amutami Pega, Mate Taga, Piobare.
ဒီလက်နက်ကရင်ဖွဲ့စည်းရဖြစ်နေတဲ့ဒီရေဘော့တယောက်ဖြစ်နေတယ်နောက်ပြီးတော့ခမကလည်းလိုင်းအွန်ဗက်တယ်လီယံဘက်မှာကြောင်းနေရေပေါ့နော်ကြောင်းနေရေဆိုတဲ့အခါကျတော့ကျွန်တော်ကနည်းနည်းတတိထားရေပေါ့နော်ကျွန်တော်ညီမတွေပါမှုတော့လုပ်ထားတယ်စစ်စတုစစ်စာနာမည်အနေနဲ့ကျွန်တော်ဝန်ကြီးဌာနလူတိုင်းစားတွေတင်နေပြီဒါပေမဲ့တရားခံဖမ်းဆီးရမိဖို့ဒီဘက်ကိုအပ်ဖို့ဥစားတွေရောအများကြီးကျွန မယ်တော့စီကန်းကဒီကျမကြီးဘက်ကသူတို့ဘက်ကအဖွဲ့တွေကဘသူမှတရားခံအောင်လိုက်ပြီးတော့တာဝန်ယူတော့မထုတ်ပေးတဲ့အတွက်ကျွန်တော်တို့တော်တော်တိုင်ပတ်ခဲ့တယ်။နောက်ဆုံးမတတ်နိုင်တဲ့ဆုံးကျွန်တော်တို့စစ်သားတို့စစ်သားညီမတွေပဲကားတစ်စီးနဲ့ကျွန်တော်တို့ဖွာတယ်။သွားပြီးတော့တရားခံအောင်နောက်ဆုံးဟိုဘသူမှလာမယူပေးတဲ့ကတော့ကတော့ကြိုးတုပ်ပြီးခေါ်လာပြီးမဲဆောက်ရဲစစ်ကောင်လာအပ်မယ်ခဲ့ဆိုပြီးတော့ကျွန်တော်တို့နေဆက်ကိုမနေရအဲ့ဒါကြောက်ခတ်ဘက်ကိုဆင်းသွားပြီးကျွန်တော်ကကျွန်တော်သွားခေါ်လိုက်သွားခေါ်ချလိုက်တာ။
မဲဆောက်ဆေးရုံမှာရှိတဲ့တေဆုံးသူမတတက်သောအလောင်းကိုသက်ဆိုင်ရာမိသားစုဝင်ဆွေမျိုးတွေထုတ်ယူနိုင်ဖို့ဥပဒေအရဆောင်ရွက်နိုင်ဖို့အတွက်တန်ယုံကိုဆက်သွယ်ပါဆိုပြီးဘန်ကောက်မြို့မြန်မာတန်ယုံကစာထုတ်ပြန်ထားပါတယ်တေဆုံးသူဟာတော်လိုင်းရဲ့အဖွဲ့အစည်းနဲ့ဆက်ဆက်တူဖြစ်နေတာကြောင့်ဒီလိုတန်ယုံကထုတ်ပြန်ချက်အပေါ်ဆက်သွယ်ဆောင်ရွက်ဖို့ကိုမိသားစုဝင်တွေစိုးရိမ်နေပါတယ်မဲဆောက်ဆေးရုံကြီးကလည်းတန်ယုံရဲ့ခွင့်မြတ်ချက်မရှိရင်အလောင်းကိုထုတ်မပေးနိုင်ဘူးလို့ပြောလာတဲ့အတွက်ရှုပ်အလောင်းကြိုးနိုင်ရေးကိစ္စခက်ခဲနေဆဲဖြစ်တယ်လို့မှတ်ထိတ်ထားကပြောပါတယ်။
တရားစွဲဆိုအထက်ဆိုချက်ကိုကြည့်ပြီးတော့တေဆုံးသူရဲ့ body ကသက်တည်ဖြစ်နေလို့အမလားမလို့အမလားကိုတရားရုံးကပြန်ကြားတဲ့ဟာကိုကျွန်တော်တို့တစ်ဆက်ဆောင်ရမယ်အခြေအနေဖြစ်နေပါတယ်။အဲ့ဒါပြီးရင်တော့ကျွန်တော်တို့ဟို body ထုတ်ယူဖို့မိသားစုလာနိုင်ဘူးဆိုပေနီးကြီးကျွန်တော်တို့လုပ်နိုင်မလဲဆိုတဲ့ဟာတော့နောက်တစ်ဆင့်ကျွန်တော်တို့ထပ် try ရမယ်ပေါ့နော်။နောက်ပြီးတော့အခုအဲ time မှာတန်ယုံကလည်းကျွန်တော်တို့စီဟိုဘောထုတ်ပြန်ချက်လုပ်ထားပြီးကျွန်တော်စီလည်းဆက်သွယ်ထားတယ်။ဆက်သွယ်ထားပြီးတော့ဒီကဲကဲချင်းမိသားစုပေါ့နော်။တက်တာသူမိသားစုရဲ့ contact တွေတောင်းဆိုတောင်းလာနေပါတယ်ကြုံရတယ်ပေါ့နော်။ကျွန်တော်တော့ဟိုမိသားစုကလည်းမြင်ပါပါဆက်သွယ်ခြင်းဆက်သွယ်လာပါလိမ့်မယ်ဆိုတဲ့ပုံနဲ့တော့ကျွန်တော်ကတော့ဘေးအောင်ကကျွန်တော် source man တည်းအကုန်လုံးကျွန်တော်ကာဗာလုပ်ထားတယ်ပေါ့နော်
။လွန်ခဲ့တဲ့3လကျော်ဧပြီလနေ့ရက်နေ့ကမဲဆောက်မြို့မှာရှိတဲ့ခင်မုန်းစီကိုလာတဲ့မြန်မာအမျိုးသမီးကိုအမျိုးသားဖြစ်သူကမျက်နာကိုလက်သီးနဲ့အချက်ပေါင်းများစွာထိုးခဲ့တာကြောင့်တေဆုံးခဲ့တာလို့အသည့်တပ်သည်တွေကဆိုပါတယ်။ဒဏ်ရာတွေကိုကုသဖို့မဲရော်စေကန်းကနေတဆင့်မဲဆောက်စေယုံကြီးတက်ဆေးရုံအထိရောက်ခဲ့ပြီးနောက်ဆုံးမှာတော့တက်ဆေးရုံမှာတည်ဆုံသွားခဲ့တာဖြစ်ပါတယ
်။ VOA American အတန်ရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့Blue Mark အပြာရောင်အမှတ်လေးပါတာ3ပြည့်ကျင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ခုတော့နိုင်ငံတကာအရေးတွေဘက်ကိုလှည့်ချင်ပါတယ်လာမယ့် November American သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်းပြမယ်သမ္မတဟောင်း Donald Trump က American ပြည်တော်စုမှာဘွဲရသွားသူတွေကိုအမြဲတမ်းနေထိုင်ခွင့် Green Card ထုတ်ပေးမယ်ဆိုပြီး Podcast Interview တစ်ခုမှာရွေးကောက်ပွဲအကြောင်းမဲဆွဲခဲ့ပါတယ်ဒါကလက်တွေ့မှာဘလောက်များဖြစ်လာနိုင်ရရှိပါတယ်မြန်မာចောင်းသားတွေရဲ့အမြင်ကိုမခင်တွေကမေးမြန်းစူးစီးထားပါတယ
်အရင်ကဒေါ်နယ်ထရမ့်ရဲ့မူဝါဒတွေကိုကြည့်ရင်ရွှေပြောင်းအခြေချနေထိုင်သူတွေပေါ်တင်းကျပ်လေးရှိပြီးသူသာရွေးကောက်ပွဲပြန်နိုင်ခဲ့ရင်အထောက်ထားမဲ့နေထိုင်သူတွေကိုစံချိန်တင်ပြန်ဖို့မယ်ဆိုပြီးအမြဲတမ်းပြောနေတာပါဒါကြောင့်နိုင်ငံတကာចောင်းသားတွေကိုဘွဲရပြီးချိန်မှာနေထိုင်ခွင့်ပေးဖို့ဆိုတာကထူးခြားနေပြီးသူ့ရဲ့မူဝါဒအပြောင်းအလဲဖြစ်သုံးသက်ပြောဆိုလာကြပါတယ်။ Trump ရဲ့ပြောဆိုချက်တွေလက်တွေ့ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီး Washington DC က Georgetown တက္ကသိုလ်မှာမဟာရန်တက်နေတဲ့မြန်မာចောင်းသားတူကတော့အခုလိုမှတ်ချက်ပေးပါတယ်
။ဖြစ်လာမယ်ပဲစဉ်းစားကြည့်မယ်ဆိုရင်တော့မှဒါကသူဒီ တကယ်ကိုပေါ့နော်တော်တော်ရဲတက်တဲ့ចောင်းသားကြီးဟိုမှာ stamp လေးဆာမှာရှိနေတဲ့ចောင်းသားကြီးအဲ့ထဲမှာတကယ်ဟိုတက်ကိုကောင်းကောင်းမှာ grade ကောင်းကောင်းနေလည်းရနေတဲ့သူတွေအတွက်ပဲဟိုရှင်းမယ်လို့ကျွန်တော်ထင်တယ
်တကယ်တည်းမှာလေအမေရိကန်ပြည်ထောင်စုတဝန်းမှာနိုင်ငံတကာចောင်းသားအရေးအတွက်က2022ခုနှစ်မှတ်တမ်းအရဆိုရင်တသန်းဝန်းကျင်ထိရှိနေလို့ဒါဟာများပြားလာတဲ့ပမာဏလို့ထောက်ပြကြတာတွေရှိပါတယ်ဒါပေမဲ့အမေရိကန်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍဟာကမ္ဘာထိပ်တန်းအဆင့်မှာဆက်ပြီးရှိနိုင်မှုအတွက်နိုင်ငံတကာကနည်းပညာကျွမ်းကျင်သူလုပ်သားလိုအပ်ချက်ရှိနေတာကိုတမ်ဘရာဟောင်းထရန့်ကသိနာလေထားတယ်လို့ဂျော်ဂျီယာနည်းပညာအင်စတီကျူမှာပါရဂူဒန်တက်နေတဲ့ကိုမိုးကျော်သူကထောက်ပြပါဗျ
။ဖော်မလည်းပြီးတာဒီ PhD ချိန်မှာဆိုတဲ့ကျောင်းသားတွေသူလိုအပ်တယ်။ပတ်စုံအမေရိကန်ရဲ့ဟို science တိုင်းပေါ်အကြီးဘုသိပ္ပံနဲ့နည်းပညာပိုင်းကြီးတဲ့အခါမှာ PhD မှာဆိုတဲ့ကျောင်းသားတွေအမေရိကန်အဲ့တော့အားနေချက်ရှင်ဆိုလူတိုင်းပြည်ရဲ့ဘယ်မှာပေါ့နော်ဘယ် studies ကိုတော့ကြည့်လိုက်လုံးဝအကုန်လုံးနေတယ်လို့ကျွန်တော်ပြရတယ်။ထောက်ပြရလိမ့်မယ်။အဲကျွန်တော်ကိုယ်တိုင်လည်း attendance ယူပူရဲအဲ့မှာကျွန်တော် discuss ဆိုရတယ
်။ PEW သုတေသနအဖွဲ့ရဲ့2024ခုနှစ် April လကအစည်းအဝေးခန်းစာတစ်ခုမှာဆိုရင်လည်းဖွင့်ပြိုးပြီးချမ်းသာတဲ့ democracy နိုင်ငံအများစုပါတဲ့OECD 38နိုင်ငံကအထက်တန်းကျောင်းသားတွေကြားနှိုင်းယှဉ်လေ့လာချက်မှာဆိုရင်အမေရိကန်ကျောင်းသားတွေဟာသင်္ချာဘာသာရဲ့မှာအဆင့်28မှာပဲနေနိုင်ပြီးတော့သိပ္ပံပါဆိုလို့ရှိရင်လည်းအဆင့်12မှာပဲရပ်တည်နေနိုင်တာကိုတွေ့ရပါတယ်ဒီလိုလိုအပ်ချက်တွေရှိနေလို့ပညာတတ်ဘွဲ့ရတွေကိုဆွဲဆောင်နိုင်မဲ့လူမှုကြီးကြပ်ရေးမူဝါဒတွေပြောင်းဖို့လိုတဲ့အပြင်ရွေးကောက်ပွဲနည်းပြူဟာအရာထရန်အနေနဲ့နိုင်ငံတကာကျောင်းသားတွေကိစ္စထည့်သွင်းပြောဆိုလာတာတွေရှိပေမဲ့လက်တွေမှာတော့အမြဲတမ်းနေထိုင်ခွင့်လို့ခေါ်တဲ့ green card ထုတ်ပေးတဲ့အထိဖြစ်ဖို့ဆိုတာဟာခက်ခဲနိုင်တယ်လို့ကိုမိုးကျော်သူကရှုမြင်ပါတယ်
။ Trump နေနဲ့အကြောင်းနှစ်ခုဖြစ်သွားပြီ။တစ်ဖက်မှာအကြောင်းသူရဲ့အားပေးတဲ့လူတွေ top constituency ကိုသူပြီးဆိုရမယ်။တစ်ဖက်မှာအကြောင်းသူ realistically သူ president ဖြစ်သူဘယ်လောက်ရွေးကောက်ပွဲမှာလုံးလုံးတကယ် reality ချဲအခါမှာ reality ရောက်တဲ့အခါမှာသူလို့လောရမယ်သူက trauma ကိုသူကနှစ်ခုဖြစ်နေအခုလက်ရှိမှာတော့သူကတော့ပြောမှာပဲဒါပေမဲ့တကယ်တမ်းဖြစ်ခဲ့တော့ရှိတော့သူဘယ်လိုမှလုံးမှာမဟုတ်ဘူးဘာလို့ဆိုတော့သူ့ကိုဒုက္ခပေးလိမ့်မယ်သူရဲ့ဒီ anti immigrant republican ဟာတော့ဒုက္ခလုံးဝပေးလိမ့်မယ
်တမရဟောင်းထရန့်ဒီလိုပြောပြီးမကြခင်မှာပဲရွှေပြောင်းအခြေချသူတွေကိုစန့်ကျင်ရေးလှုပ်ရှားကြတဲ့အဖွဲ့တချို့က American media တွေမှာဝေဖန်လာတာတွေလည်းတွေ့ရပါတယ်ဂျော့ချ်တောင်းတက္ကသိုလ်မှာမဟာရန်တက်နေတဲ့မြန်မာကျောင်းသားကိုရွှေရဲဟန်ကတော့ဘလို့ပဲဖြစ်ဖြစ်အမေရိကန်နိုင်ငံအတွင်းမှာကျောင်းလာတက်တဲ့ကျောင်းသားတွေကို green card ထုတ်ပေးမဲ့လမ်းကြောင်းတစ်ခုပို့တိုးလာမယ်ဆိုရင်မြန်မာနိုင်ငံကကျောင်းသားတွေအတွက်အကျိုးရှိတယ်လို့ပြောပါတယ်။ပြည်သူရေးရာမူဝါဒဘာသာရဲ့အထူးပြုပါရဂူပွဲလေ့လာနေသူကိုမိုးကျော်သူကလည်းလို့ဒီလိုလုံနိုင်မယ်ဆိုရင်အမေရိကန်လူထုအတွက်ရောနိုင်ငံတကာကကျောင်းသားတွေအတွက်ပါနှစ်ဦးနှစ်ဖက်အကျိုးရှိတဲ့ကိစ္စလို့သူကထောက်ပြပါတယ်။
အမေရိကန်အားသာချက်ကပေါ့ဒီ diversity လို့အဲ့ဒီကိုဟိုလူမျိုးစုံတွေ contribute လုပ်လို့ရအဲ့လားတော့တော့အားသာချက်ရှိရပေါ့ဘလောက် percentage ရှိ GDP percentage contribute လုပ်လဲဆိုကျွန်တော် report တစ်ခုဖတ်နေရ2019ခုနှစ်ကတော့ပေါ့ဟာ tax alone နဲ့2 billion နဲ့ 2 to 3 billion ish တော့ရမယ်ဒီအဲ့ဒီဟိုပေါ့ဒီ H1B visa worker ရဲ့တော့ပေါ့နော
် American အစိုးရကထုတ်ပြန်တဲ့စာရင်းမှာဆိုရင်လည်း2022 2023ပညာသင်နှစ်မှာနိုင်ငံတကာကျောင်းသားရိစီကတဆင့်ရတဲ့ဝင်ငွေဟာဒေါ်လာဘီလီယံ40ကျော်ရှိခဲ့တာပါအလုတ်အကင်ပေါင်း4သိန်းနီးပါးကိုလည်းဖန်တီးပေးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်တဖက်မှာလည်းတမရဟောင်းထရန့်ဟာသူတမရအဖြစ်တာဝန်ယူစဉ်ကတောင်ကျွမ်းကျင်လုပ်သားတွေအတွက်ထုတ်ပေးခဲ့တဲ့ H1B visa ကို2018ခုနှစ်က24ရာခိုင်နှုန်းခေါ်ယူခဲ့ရာကနေ2019ခုနှစ်မှာ27ရာခိုင်နှုန်းအထိသာခေါ်ယူခဲ့တာပါထရန့်မှာဒီလိုမှတ်တမ်းတွေရှိနေလို့ဒုတိယကြိမ်တမရအဖြစ်ရွေးချယ်ခံရဖို့အတွက်ရွေးကောက်ပွဲနီးလာတဲ့အချိန်မှာပြောလာတဲ့သဘောထားတွေကလက်တွေ့မှာတကယ်ရောဖြစ်နိုင်မှာမလားဆိုတဲ့အပေါ်မဟာဝဲကျောင်းသားဖြစ်တဲ့ကိုရွှေရဲဟန်ကလည်းတန်တရားရှိနေပါတယ
်သူကအဲ့လိုမျိုးရှိမှဟိုအလုံး green card ထုတ်ပြီးမှလို့ပြောခဲ့ပေမဲ့ဟိုသူ့ရဲ့ပြောဆိုခွင့်ရှိသူကနေပြီးတော့သာပြန်ပြီးတော့ second process တွေကို payment နဲ့လုပ်မယ်ဟာမတ်တောက်ခံသူတွေ communist တွေကိုသူပေးမှာမဟုတ်ဘူးလို့တကယ်ကို the most high scale labor တွေကိုပဲပေးမှာပါဆိုတော့သူတို့ပြန်ထုတ်ပြန်တာရှိတော့လေအဲ့တော့အာတရားကသူတို့ green card ထုတ်ပေးမယ်ဆိုရင်တော့မှတော်တော်လေးကိုနှဲပါတဲ့ပမာဏပဲဖြစ်နေတယ်လို့ကျွန်တော်ကတော့ယူဆပါတယ
်။တစ်ဖက်မှာလည်းဆီယာနာသိမ့်မှုနောက်ဆက်တွဲပညာရေးနဲ့အလောက်ကင်ခွင့်လန်းတွေရှားပါလာနေတဲ့မြန်မာနိုင်ငံကလူငယ်ပညာတတ်လေးတွေအတွက်အမေရိကန်ပြည်ထောင်စုမှာနေထိုင်အလောက်လောက်ကင်ခွင့်ရမယ်အခွင့်အရေးကမျှော်လင့်စရာဖြစ်နေလို့အမေရိကန်ရွေးကောက်ပွဲနဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကသူတို့ဘဝရှေ့ရည်မှန်းချက်ပန်းနိုင်တွေနဲ့ဒိုက်ရိုက်ဆက်ဆက်နေကြတယ်လို့မြန်မာအကြောင်းသားအတိုင်းဝိုင်းကယူဆထားကြပါတယ်ရှင်။
စစ်ပွဲသုံးနှစ်ထဲရောက်ရှိလာနေတဲ့ကာလအတွင်းယူကရိန်းနိုင်ငံရဲ့ရှေ့တန်းစစ်မျက်နှာကမိုက်ကိုလိုက်မြို့မှာနေထိုင်တဲ့လူကြီးတန်တဝက်ခန့်ဟာတန်ရှင်းတဲ့သုံးကြီးမရနိုင်တာကပုံမှန်လို့ဖြစ်နေပါတယ်။ရုရှားရဲ့ကျူးရော့စစ်ပွဲဆမာခရဲကရုရှားတပ်ဖွဲ့တွေကရေးဖြန့်ပြွေးစနစ်ကိုဖျက်ဆီးခဲ့တာကြောင့်မှာလီဇာဘက်ကလက်စ်ရေးပေးပို့ချက်ကိုဟောက်ဆာကတင်ဆက်ပေးပါပါ။
ယူကရိန်းတောင်ပိုင်းမှာရှိတဲ့ရှေ့တန်းစစ်မျက်နှာထက်ကမြို့တစ်မြို့ဖြစ်တဲ့မီကိုလိုက်မြို့စီကိုခီးတယ်များစားတောက်တုံးကြီးတွေကိုထရမ့်ကာယထားနဲ့တယ်ဆောင်နေတာပါ။စစ်ပွဲတက်တဲ့နေ့ရောက်လာတဲ့အချိန်မှာတော့အခုလိုပုံစံဟာရေကိုပုံမှန်တယ်ဆောင်တဲ့နီလန်တစ်ခုဖြစ်လာခဲ့ပါတယ်။ဒီမြို့တွေကလူတိုင်းကျမတို့ကိုသိနေကြတော့ကျမတို့အလာကိုစောင့်နေကြတာပါ။ယထားမောင်းသူရီစာတန်ချီကိုကဒေသခ ရေပုံးလို့တွေကိုကိုင်ဆောင်ထားကြပါတယ
်လူတွေဟာဒီအခြေအနေမှာနေသားကြနေပါပြီလူတိုင်းကဒီဟာကိုပုံမှန်လို့ဖြစ်နေပါပြီစိတ်မကောင်းစရာပါလူကြီးရောလူငယ်ရောအဲ့ဒီရေကိုအဆင်မပြတ်ခိုက်ယူနေကြပါတယ်
တမ်ချီကိုကဒေသခံတွေအခုလိုရေရိုက်ယူနေတဲ့အခြေအနေတွေကိုပြောပြပေးသွားတာပါမီကိုလိုက်မြို့ဟာလူဦးရေတန်းတဝက်နေပါနေထိုင်ကြပြီးတော့ရုရှားရဲ့ကျူးကျော်စစ်စတင်ခဲ့တဲ့အချိန်ကစပြီးတောက်သုံးရေပြတ်သွားခဲ့တဲ့မြို့သူမြို့လည်းဖြစ်ပါတယ
်ရုရှားတွေဟာလူတန်းတဝက်လောက်နေထိုင်တဲ့ကျွန်တော်တို့မြို့ရဲ့ရေပေးဝေမှုစနစ်ကိုဖောက်ခွဲပစ်ဖို့ဆုံးဖြတ်လိုက်တာဗျဒါဟာစစ်လက်နက်လိုအသုံးပြုလိုက်တာပါ
ဘော်ရစ်စ်တူတန်ကိုဟာတည်တည်တအထက်ကရေအာဏာပိုင်များရဲ့ခေါင်းဆောင်တူလည်းဖြစ်ပါတယ်ယူကရိန်းကတန်းတူကနေပါနေထိုင်တဲ့မြို့ကိုရေပြက်လက်အောင်မြို့ရဲ့ပုံမှန်ရေဖြတ်ဝင်နေတဲ့ကွန်ရက်ကိုဖောက်ခွဲပစ်စီတာကိုစစ်လက်နက်အစ်တဖွဲအုံပြုခဲ့တယ်လို့သူကပြောပါတယ်ပစ်စီသွားခဲ့တဲ့ရေဖြတ်ဝင်ရေကွန်ရက်ကိုချက်ချင်းအချိန်မီပြင်ဆင်နိုင်ဖို့ကမဖြစ်နိုင်ပါဘူးရေတွေကိုတူလောင်ထားတဲ့စနစ်အလုံးရှိတဲ့အိနီရှင်ဒေတာဖြစ်တဲ့ခါဆွန်ဒေတာဟာရုရှားရဲ့လက်အောက်မှာတစ်ချိန်တည်းကြားရောက်နေတဲ့အချိန်လည်းဖြစ်နေတာပါယူကရိန်းတပ်ဖွဲ့များကဒေသရဲ့ရစိတ်တပိုင်းကိုရုရှားထိန်းချုပ်မှုအောက်ကနေပြန်လည်သိမ်းယူပြီးနောက်မှာရေဖြတ်ဝေးစနစ်ကိုပြန်လည်ပြင်ဆင်ခဲ့ပေမဲ့ရုရှားစစ်တပ်ကအဝေးကနေထပ်မံပစ်ခတ်လို့ကြာရှည်မခံဘဲပစ်စီတွားခဲ့ပါတယ
်။ကျွန်တော်တို့ရထားတဲ့မှတ်တမ်းတွေအရရုရှားတွေကလက်နက်ကြီး2ဒါဇင်ကနေ3ဒါဇင်အထိနေ့စဉ်ပစ်ခတ်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။ရေတိုလောင်ထားတဲ့နေရာကနီပရိုမြစ်ရဲ့ညာဘက်ခြမ်းမှာရှိပြီးတော့ဘဲဘဲချမ်းကရုရှားတပ်တွေရှိတဲ့နေရာတွေကနေမီတာ900လောက်ပဲဝေးပါတယ
်ရုရှားရဲ့တိုက်ခိုက်မှုအခြေအနေတွေနဲ့မြေပြင်နေသားတွေကိုဒူတန်ကိုကပြောပြပေးသွားတာပါရေရရှိဖို့တခုတည်းသောနီလန်ကတော့မြို့တီဆောက်ထားတဲ့မြဝါကနေရေကိုရယူပြီးတော့အသုံးပြုနိုင်ပေမဲ့အဲ့ဒီရေရဲ့ရတာကငန်းတဲ့အတွက်မိလာတက်စင်းရဲ့အတွက်ပဲတင့်တော်ပြီးတော့ပိုက်လိုင်းတွေကိုလည်းပျက်စီးစေနိုင်ပါတယ
်ပျက်စီးနေတဲ့အပေါက်တွေကဒါဇင်နဲ့ချီရှိနေပါတယ်အဲ့မှာရေတွေဆုတ်လိုက်တာနဲ့ရေတွေအများကြီးထွက်လာပါတယ်
နေရာတော်တော်များများမှာအပေါက်ပြဲတွေဖြစ်နေပြီးအဲ့ဒီနေရာတွေမှာရေတွေကိုဆုတ်ထုတ်လိုက်ရင်အများကြီးထွက်လာတယ်လို့မီကိုလိုက်မြို့ရဲ့ဒုတိယမြို့တော်ဝန်ဗထားလီလူခါကပြောသွားတာပါတောက်ဖို့နဲ့ချက်ပြုတ်ဖို့မြို့တော်ဝန်မှာတွင်းကလာတဲ့ရေဖြန့်ဖြူးရေးနေရာတွေတတ်မှတ်ထားပေးပါတယ်ဒီလိုရေဖြန့်ဖြူးရေးနေရာနဲ့ဝေးတဲ့အရက်တွေကိုတော့ကာရထားတွေနဲ့ရေတွေကိုပို့ပေးပါတယ
်ကျမရေတဲနေတာတစ်နှစ်လောက်ရှိပါပြီအဲ့ဒါနဲ့ကျမရေဆွဲတဲ့လှဲလေးဝယ်လိုက်ပါတယ်ကျမလက်တွေလည်းအရမ်းနာတယ်ရေ18လီတာလောက်ဆန့်တော့ကျမအတွက်တပတ်စာလုံလောက်တယ်လေ
ရေတွေကိုခက်ခက်ခက်ခဲနဲ့တဲယူနေရတဲ့အကြောင်းကိုဒေသခံမျိုးရင်းဖြစ်တဲ့ဖက်ဖလီနာကပြောပြပေးသွားတာပါအခုဆိုရင်ရုရှားကျူးကျော်သူတွေနဲ့မနီမွေးမှာရှိနေတဲ့မြို့တော်ဟာစိန်ခေါ်မှု2ရက်ကိုရင်ဆိုင်နေရပါတယ်ပရမတ်ခုကတော့ပျက်စီးနေတဲ့ရေပိုက်လိုင်းတွေကိုပြင်ဆင်ဖို့ဖြစ်ပြီးတော့ဒိမတ်ဆွေရကနေကူညီဆောင်ရွက်ပေးနေတာပါ
သူတို့ဘက်ကပိုက်အစ်စ်တွေရေဆုပ်ဆက်တွေနဲ့အခြားအသုံးလိုတဲ့ပစ္စည်းတွေကူညီပေးတယ်လေအခုချိန်မှာဒိမတ်ရဲ့အကူအညီနဲ့ရက်ကွက်တစ်ခုလုံးမှရှိတဲ့ရေပေးဝေးရေးစနစ်ကိုကျွန်တော်တို့ပြောင်းလဲအောင်လုပ်နေပါတယ
်ဒိမတ်အစိုးရရဲ့အကူအညီနဲ့ရေပေးဝေးရေးစနစ်ကိုပြန်လဲလှုပ်ဆောင်နေတဲ့အကြောင်းကိုဒုတိယမြို့တော်ဝန်လူခါကပြောပြပေးသွားတာပါနောက်ထပ်ဒုတိယစင်ကုန်မှုကတော့ရေတူလောင်ထားတဲ့စခန်းတစ်ခုတည်ဆောက်ဖို့ပဲဖြစ်ပါတယ်တော်ဝင်ရှိသူတွေကစခန်းဆောင်မဲ့နေရာကိုတတ်မှတ်ထားပြီးဖြစ်ပေမဲ့များပြားလာတဲ့ကုန်ကျငွေတွေကြောင့်အချိန်တစ်ခုအထိကြာမြင့်မှာဖြစ်ပါတယ်သူတို့တွေကတော့မြို့တော်ဟာပိုက်လိုင်းတွေနဲ့ရေတန့်ကိုနောက်နှစ်မှာအစောဆုံးရနိုင်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။ အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်ပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်ခုတော့ပတ်စဉ်စီစဉ်တွေကိုတင်ဆက်ပါတော့မယ်စီးပွားရေးကဏ္ဍမှာဆန်နဲ့တမျိုးဩဇာစေနုံကန့်တတာရီကိုမပြောမီအင်တာဗျူးနဲ့စကြပါတယ်တစ်သုံးညာနှစ်ခွန်ဆက်စီဒုတိယဆင့်ကတရုတ်နယ်စပ်ကနေမန္တလေးအထိစင်ကြံလမ်းကြီးတစ်ခုလုံးစစ်ကောင်စီလက်လွတ်ရနိုင်ပြီးစစ်မြေပြင်မှာအသာစီးရဖို့အာရမစစ်တပ်စုဆောင်ခဲ့တာနဲ့မိပညာအသက်တွေအသုံးပြုဖို့ကြိုးစားခဲ့တာအရာမထင်ခဲ့ဘူးဆိုတာကိုပြသနေတယ်လို့မြမအရေးအနိကစောင့်ကြည့်လေ့လာနေတဲ့နိုင်ငံတကာကသုတေတီတူကသုံးသပ်လိုက်ပါတယ်American Bureau of Science and Institute USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကိုကိုငင်းကြားရေးကမေးမြန်းထားပါတယ
် Ongoing fighting has been brought PDF forces
အခုတစ်ဆင့်တစ်ဆက်ခွန်ဆစ်စင်အပိုင်းနှစ်လို့ဆိုရဆစ်စင်တွေကဒီ PDF ပြည်သူ့ကာကွယ်တပ်တွေကိုဆိုရင်မန္တလေးဒုတိယအခြေစုံမန္တလေးမြို့နယ်မိုင်းအင်းငယ်ကွာတဲ့အထိရောက်လာစေတာကိုတွေ့ရပါတယ်ဗျအခုအရှိတ်တက်နေတဲ့ဒီဆစ်စင်တွေကဆက်လာသိမှုစန့်ကျင်ဒီအဆိုင်ကိုပြောင်းသွားစေနိုင်တယ်လို့ယူဆပါက
များ I would say that it's really more of the same trajectory and that you're seeing the military regime
တူညီတဲ့ပုံစံတစ်ခုကိုမြင်နေရတယ်လို့ပြောရပါမယ်စစ်ကောင်စီကတိုင်းပြည်ရဲ့အရေးပါတဲ့နေရာတွေကိုဆုံးရှုံးနေရတာကိုမြင်နေရပါလားဒီတခါတော့ရှမ်းမြောက်မှာပါအခုစစ်စင်ရေးလက်ရှိခြေအနေကတရုတ်နယ်စပ်ချင်းရွှေဟော်ကနေမန္တလေးအထိကုန်သွယ်ရေးစင်ကြံလမ်းမကြီးတစ်ခုလုံးကိုလက်လွတ်လိုက်ရနိုင်တဲ့ရလက်မျိုးထွက်သွားနိုင်ပါလားပြီးခဲ့တဲ့လပိုင်းတွေမှာကုန်သွယ်ရေးလမ်းကြောင်းပြန်ပွင့်ဖို့တရုတ်နိုင်ငံကဖိအားပေးနေတာပါအဲ့ဒီချိန်တုန်းကစစ်ကောင်စီတပ်ဟာဇင်းကြံလမ်းကြောင်းတစ်လျှောက်ကရေးကြီးတဲ့နေရာတစ်ခုကိုချေကုပ်ယူထားနိုင်စေလို့ပြောလို့ရပါတယ်အခုစစ်စင်ရေးပထမ10ရက်လောက်အတွင်းမှာလည်းဇင်းကြံလမ်းတစ်လျှောက်ကနောက်ထပ်အဓိကမြို့တွေလက်လွတ်ခဲ့ရပြီးပါပြီအာရှုမြို့လည်းကျသွားနိုင်တဲ့အနေအထားမြင်လာရပါတယ်အခုစစ်ကအရင်ကအပိုင်း1နဲ့မတူတဲ့စိတ်ဝင်စားဖို့ကောင်းတဲ့အချက်ကတရုတ်ဖက်နဲ့တူညီတဲ့ညှိနှိုင်းဆောင်ရွက်မှုမရှိတာပါတရုတ်ဖက်ကနိုင်ငံဖြတ်ကျော်မှုကင်းတွေနေနေရေးဆိုတဲ့ကိစ္စတွေမရှိပါဘူး။ဒါကြောင့်ညီနောင်ဖွဲ့တွေကအင်တန်ကိုသတိထားပြီးတော့ဒါကခန့်စစ်စစ်စင်သားဆိုတဲ့သဘောမျိုးပုံဖော်ဖို့ကြိုးစားပါလေ။ထို့သဖြင့် MND ကိုကန့်တက်ဆိုရင်တည်လာပါလေ။သူတို့ကတိတ်မကြခင်ကမှတရုတ်ကတဆင့်အင်တာနက်နဲ့လျှက်စစ်မီးတွေသူတို့ဒေသမှာရအောင်ပြန်လုပ်ထားနေတာပေါ့။သူတို့က hiking သဘောတူညီချက်ကိုချိုးဖောက်သူဆိုတဲ့အမည်မျိုးအဖြစ်မခံလို့ကြပါဘူး။ဒါကြောင့်ခန့်စစ်စစ်စင်ရေးကိုပဲလိုလားပါလေ။ MND ပါလာတာကသူရဲ့အမာခံနေရာတွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေစစ်ဖက်ရက်ဖက်ထိခိုက်သေးဆုံးမှုတွေဖြစ်လာပြီးမှာပါအဲ့ကြမှာပေါ်ပေါ်ထင်ထင်နဲ့ဝင်လာပြီးတော့လာရှိုးတိုက်ပွဲမှာပါလာတာပါပြောရရင်တော့ကျွန်တော်အထင်စစ်ကောင်စီရှမ်းမြောက်ကိုထိန်းချုပ်နိုင်မှုပို့ပြီးတော့ဆုံးရှုံးလာမယ်မန္တလေးဒေသတော်ကအထီးဆောင်ဖြစ်လာနိုင်ပါတယ
် Myanmar military regime lose more control over northern Shan state even stemming down into Mandalay region
Do you see the scenario of China are likely to intervene?
ဟုတ်ကဲ့မြောင်ယူရီချင်းနေမဲ့တရုတ်ကဝန်တားမဲ့အနေထားမျိုးရောမြင်ရလားဗျဘာလို့လဲဆိုတော့သမားဟောင်းအသိစိတ်ရဲ့တရုတ်ခီးစင်မှာအနောက်ဘက်စစ်ကောင်းဆောင်ကတရုတ်ကောင်းဆောင်ပိုင်းကိုသူဖြစ်မြောက်ပိုင်းဖွဲ့တွေကိုဒီကိစ္စတားပေးဖို့သတင်းစကားပါလာမျိုးဖြစ်နိုင်တယ်လို့ဂျေစတဝါကူတလောမှာပြောထားတာရှိပါတယ်ဘာကြောင့်လဲဆိုတော့စနိုင်ပါလိမ့်မယ် What leads you to this assessment
No I mean I think on the first part of the question regarding whether there would be stronger Chinese intervention.
ကမ္ဘာတရုတ်ရဲ့ဆွတ်ဖတ်မှုပူအားကောင်းလာမလားဆိုတဲ့ပထမမေးခွန်းအတွက်ကတော့ကျွန်တော်ထင်ပါတယ်ရှင်းရှင်းပြောရရင်လူငယ်တဲ့လပိုင်းတွေကိုပြန်ကြည့်မယ်ဆိုရင်တရုတ်က hiking အပြည့်ခတ်ရစေးရေးသဘောတူညီချက်တွေကိုလိုက်နာစေရုံသာမကပဲသဘောတူညီချက်ကိုအဆင့်မြင့်ဖို့တော်အားပေးကြတာပါစုဖွဲ့တွေကြားကုန်သွယ်ရေးလမ်းကြောင်းပြန်ပွင့်နိုင်တဲ့အထိတဆင့်တက်ဖို့လိုလားနေတာပါဒါပေမဲ့ဒါကမအောင်မြင်ခဲ့ပါဘူးအဲ့ဒီဆွေးနွေးပွဲတွေကမေလတုန်းကပြတ်သွားခဲ့ပါလေဒီတော့လေတရုတ်ဘက်ကမြန်မာစစ်ကောင်စီကိုအပြစ်ဖို့ပါလေဘာလို့လဲဆိုတော့ဆွေးနွေးနေတဲ့ကာလတစ်လျှောက်လုံးပေါ်ပေါ်ထင်ထင်ပဲစီးရေးအရာပြန်လဲစုဖွဲ့ကိုလုပ်ခဲ့တယ်လာရှိုးတဝိုက်မှာအတင်းအဓမ္မစစ်မှုထမ်းဆင့်ခေါ်ထားတဲ့တပ်သားတွေနဲ့အင်အားဖြည့်ခဲ့တယ်အဝေးထိန်ဒရုန်းတိုက်ခိုက်ရေးအဖွဲ့တွေဖွဲ့တယ်ဟ ဟိုင်ကင်သဘောတူညီချက်ကိုချိုးဖောက်ပြီးတော့ TNLA တန်းတပ်ဖွဲ့နေရာတွေမှာသွေးရိုးဆန်းတဲ့အနေနဲ့တိုက်ပွဲအသေးစားလေးတွေဖော်ဆောင်တယ်။ဒါကြောင့်စစ်ကောင်စီကတရုတ်နဲ့သဘောတူထားတာကိုချိုးဖောက်နေတယ်ဆိုပြီး TNLA ကအကြောင်းပြလာနိုင်တာပါ။မေလာဆွေးနွေးပွဲတွေအထိစစ်ကောင်စီကလိုက်လျောပေးလို့တဲ့အရေးအယံမပြပါဘူး။ညီနောင်မမိတ်အဖွဲ့တွေအပေါ်သာစစ်ကောင်စီကပူပူပြီးသားဖိအားတွေပေးခဲ့တာတွေ့ရမှာပါ။ဒါကြောင့်ဒီဆွေးနွေးပွဲမှာတရုတ်ဘက်ကတိသွားတယ်။ညီနောင်မမိတ်တွေကိုလိုက်လျောပေးခြင်းနဲ့ဆန္ဒမျိုးစစ်တပ်မှာမရှိဘူးဆိုတာကအဓိကအတားအဆီးဖြစ်နေတယ်ဆိုတာကိုသိသွားပါတယ်။ဆွေးနွေးပွဲမှာအောင်မြင်တာလည်းဒါကြောင့်ပါပဲ။အဲ့ဒါတွေပြီးမှညီနောင်အဖွဲ့ကိုပို့ပြီးတော့ရန်လိုတဲ့လောက်ရက်တွေစစ်တပ်ကလှုပ်လာပါတယ်။ဒါကိုတရုတ်ဘက်ကလည်းစောင့်ကြည့်နေတယ်ဆိုတာသိကြပါတယ်။ဒီတော့တရုတ်ရဲ့ရင်မှန်းချက်ကကုန်သွယ်မှုကိုပြန်လည်စတင်ဖို့ဆိုရင်ဘာတွေဖြစ်လာဖို့လိုမလဲ။အစိုးမှာတော့ညီနောင်အဖွဲ့ကယုံကြည်လက်ခံနိုင်လောက်တဲ့လိုက်လုံမှုတချို့စစ်တပ်ကပေးလာမှဖြစ်မှာပါ။ဒါကလည်းမလွဲပါဘူး။ဒီအနေထားမှာတရုတ်ကမြေပြင်မှာစစ်တပ်ကိုနောက်ပြန်တိုက်ထုတ်နိုင်ဖို့ညီနောင်အဖွဲ့တွေစစ်စင်ရေးလုပ်ဖို့ခွင့်ပြုပေးလိုက်ပါတယ်။ဒါမှသာမြန်မာစစ်တပ်ကိုစကားပြောရင်ဟေ့ဒီမှာကြည့်ခင်ဗျားတို့ဒီနေမျိုးတွေကိုထိန်းထားနိုင်တဲ့စီရေးဆွမ်းဆောင်ရည်မရှိဘူးလို့ပြောပြီးစွန့်ပွဲစကားဝန်းတွေမှာအောင်မြင်မှုရစေမယ့်ဇုံတရားအဖြစ်ကိုရလာနိုင်မယ်လို့တရုတ်ကယူဆထားပါတယ်။စစ်ကောင်စီဘက်ကကြည့်ရင်တော့ပြင်ဆင်တာတချို့လုပ်ခဲ့တာကိုတွေ့ရပါတယ်။တပ်သားတွေခေါ်ယူတာ drone ဆွမ်းရည်တွေတိစောက်တာတွေလုပ်ပါတယ်ဒါပေမဲ့ဒါကဘာမှမပြောင်းလဲစေခဲ့ပါဘူးညီနောင်ဖွဲ့တွေကပဲတနေရာပြီးတနေရာချီတက်သိမ့်ပိုင်နေတာပါအခုဆိုရင်စစ်တပ်ကအရေးကြီးအသေးအံဖြစ်လာပြီးတော့သူတို့ဖြင့်တရုတ်ကအရင်စစ်တပ်ခေါင်းဆောင်တွေဖြစ်တဲ့ဦးသိန်းစိန်တို့ဗကြိုမကြီးတန်းရွှေတို့ ਨੇ ထိတွေ့ဆက်ဆံလာပါလေဒါကစစ်တပ်ကိုတရုတ်ကအချက်ပြတာပါဘုရင်မကြီးမြောင်းလိုက်တိုင်းပြည်ကိုတွန်းပို့နေတဲ့လမ်းကြောင်းအပေါ်တရုတ်ရဲ့ဆိုးရိမ်မှုတွေတိုးလာစေပါပြီ။ဒီတော့တစ်ဖက်ကကြည့်ရင်တရုတ်ကစစ်တပ်ကိုပြုပြင်ပြောင်းလဲရေးတွေစတင်ဖို့ပြောင်းလဲတချို့လုပ်ဖို့အချက်ပြနေတော့နောက်တစ်ဖက်မှကြာရင်လည်းဘုရင်မကြီးမြောင်းလိုက်နဲ့စစ်ကောင်စီကတရုတ်ဘက်ကိုစီးပွားရေးရလိုက်လျောပေးမှုတွေလုပ်ပြီးအပေးအယူအဖြစ်နဲ့တရုတ်စီကအကူအညီထောက်ပံ့ပေးမှုတွေပို့ရဖို့ကြိုးစားပါတယ်။ဘုရင်မကြီးမြောင်းလိုက်ရဲ့လက်တလောသတင်းစကားကတော့ပြည်စုံရေးကာတာစီမံကိန်းပါပဲ။သူကစီးပွားရေးရလက်ရုံးမှုတွေပေးပြီးတရုတ်စီကဗျူဟာမြောင်းထောက်ခံပံ့ပိုးပေးမှုရဖို့အလဲထက်လုပ်ချင
် side to give some additional support to the Myanmar military strategically
based on your analysis how do you see this operation 1027 phase 2
okay ဂျေဆင်တာဝါလိလာထားချက်အရဆိုရင်စစ်စင်ရေးတွေကနှစ်ကုန်နဲ့ရှင်းနေစမ်းမှာဆိုရင်ဘယ်လိုတွေဖြစ်လာနိုင်လဲလို့မြင်ပါလဲမြတ
် Yeah no I mean I think the first thing that we're already seeing is that the military regime's efforts toturn things around on the battlefield
but amar chak ga ro khu ku be myin ni ya da ga sit kaun si ha sit mi myo ma ata si pyan ya bu atin ara ma tat ta tit su saung ga da i pinya tit rue pao the wo chou ban la rue ma aw myin bu lo chin lo tin ma le di patama sanne ya twin ma ara ko shin shin lin lin myin ni ya ba le pi ga de la bain rue ko nyin naw ma mai phwa ga pu bi chou shi shi thong cha nai ga ba le thuru tain tha de data rue ma au chou mu khai ma di saut tha nai ga ba le pu in a taung tin la ba le lu lu ko win saung mu rue pu pe nai ba le တဖက်မှာတော့စစ်ကောင်စီကဘာလုပ်လဲဆိုရင်လူတွေကိုအတင်းစစ်မှုထမ်းဆင့်ခေါ်တယ်၊လမ်းတွေပေါ်မှာမရမကဖမ်းခေါ်တယ်၊ပို့ပြီးတော့အကျင့်ပြတ်မှုတွေဖြစ်လာပါတယ်။လူတွေကလက်ထိုးရပါတယ်။စစ်သားတွေအစုဆောင်မခံရအောင်ငွေညစ်ခံရပါတယ်။ဒါကစစ်မြေမှာအခြေအနေကိုထိရောက်မှုရှိရှိပြောင်းလဲနိုင်ဖို့အလုပ်မဖြစ်စေပါဘူး။နောက်ထပ်တစ်ချက်ကစီးပွားရေးအခြေအနေကလည်းအရေးပေါ်ဖြစ်နေပါတယ်။စစ်ကောင်စီကစစ်ကြနယ်ကိုစီးပွားရေးကျဆင်းအောင်လုပ်နေပါတယ်။စီးပွားရေးကျတဲမှုကိုလူလူပေါ်လက်နက်တစ်ခုတစ်ဖွဲ့အသုံးပြုနေပါတယ်။သူတို့ထိန်းချုပ်နိုင်ဖို့လူလူအနေနဲ့မဖြစ်မနေအနေထားမှာသူတို့ကိုလက်ခံဖို့စီးပွားရေးကိုအသုံးချနေပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းစီးပွားရေးကိုတလွဲကင်တွယ်နေတာကစစ်ကောင်စီရှေ့ဆက်နိုင်ရေးအတွက်လည်းအထိနာစီမှာပါ။ငွေကြေးပေးဖို့ကိစ္စတွေမှာပြဿနာမျိုးစုံတက်ပါမယ်။ခိုင်မာတဲ့ငွေကြေးတွေကိုရယူနိုင်ဖို့ပိုခက်လာပါမယ်။နောက်ဆုံးမှာစစ်ပွဲမှာကျူးလွန်မှုတွေလုပ်ဖို့တော့မှတိတိကျကျကိုခက်ခဲနေတဲ့ရင်ဆိုင်အားကိုရှိပါတယ်ဒီနေရာမှာတရုတ်နိုင်ငံခန့်ခန္ဓာကပါလာပြန်ပါတယ်အခိုင်အမာကချင်မာရှမ်းမြောက်မှာပို့ပြီးတော့နေမျိုးတွေဆုံးရှုံးလာနေရင်ဒေကွန်ထုတ်လာရမှာကစစ်ဆိုးရရဲ့အတုံးဝင်မှုတံပိုးကဘာလဲဆိုတော့စီမံကိန်းကြီးတွေကိုလမ်းဖွင့်မပေးနိုင်ဘူးကုန်သွယ်ရေးမလုပ်နိုင်ဘူးနိုင်ငံဖျက်ချော်ရာဇဝတ်မှုတွေမနိုင်နှင်းနိုင်ဘူးဆိုရင်ဘာလို့အတုံးဝင်အောင်လဲဒါကနေဆက်မှာစီးပွားကောင်းကောင်းမလုပ်နိုင်လို့စိတ်မရှိဖြစ်နေပြီဖြစ်တဲ့အနည်းနာကတိုင်းပြည်တွေအားလုံးကသူတို့အတွက်အရေးပါတဲ့အိမ်နီးချင်းတိုင်းပြည်နဲ့ပုံမှန်အခြေအနေဆက်ဆံရေးပြန်ဖြစ်ဖို့စစ်ကောင်စီရဲ့ရည်တည်မှုကိုမေခွန်းထုတ်လာကြပါ
Economic activity and to have normal relationships with an important neighbor
American ပြည်အောင်စုဉာဏ်ကြီး Institute USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကိုကိုဉာဏ်ကြီးညင်းပြခဲ့တာပါအခုတော့လူမှုရှုခင်းကိုမကြည့်မီစီးပွားရေးပဲလက်အောင်ပါမြန်မာနိုင်ငံမှာစံစည်းနှုန်းကိုထိန်းချုပ်ကန့်သတ်တဲ့နည်းတူစိုက်ပျိုးရေးသုံးတက်မြောစာစည်းနှုန်းတွေကိုလည်းသတ်မှတ်ရည်ညွှန်းစင်းနဲ့ရောင်းချနေပေမဲ့တိုင်းနိုင်ငံတို့အတိုင်းအတာအနေနဲ့တော့သက်ရောက်မှုမရှိပါဘူး။ နံပါတ်7တွေရေခက်ခဲရာဒေတာတွေမှာတော့တမျောစာအသုံးပြုနိုင်မှုရောကြစီပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တိန်ကြီးထိုက်ကအခုလိုတင်ပြထားပါတယ်
မြန်မာနိုင်ငံမှာအဓိကစဘာစီကောင်းတာကြောင့်2023ခုနှစ်မိုးရာသီစိုက်ပျိုးရာသီအတွင်းမြေဩဇာအသုံးပြုမှုတိုးလာကြောင်းနိုင်ငံတကာဆန္ဒရိက္ခာမူဝါဒ Institute IFPR ကဖော်ပြပါတယ်။ဒါပေမဲ့အခု2024စိုက်ပျိုးရာသီမှာတော့ပြည်ရင်းစံစည်းကွက်မှာတတ်မှတ်ဈေးနှုန်းနဲ့ရောင်းချဖို့စစ်ကောင်စီက PRP ဆောင်ရွက်လာတဲ့ဤသူစိုက်ပျိုးရေးသုံးဓာတ်မြေဩဇာကိုလည်းတတ်မှတ်ဈေးနှုန်းနဲ့ရောင်းချလာပါတယ်။ဒါပေမဲ့ရန်ကုန်တပ်မတ်ဈေးနှုန်းသာဖြစ်ပြီးတခြားဒေသတွေမှာတော့တပ်မတ်ဈေးနှုန်းမှာတည်ယူပို့ဆောင်ရေးဈေးစကားထပ်ပေါင်းပြီးဈေးနှုန်းပြောင်းလဲနိုင်တယ်လို့မြန်မာနိုင်ငံမြေဩဇာမျိုးစေ့နှင့်စိုက်ပျိုးရေးဆေးလုပ်ငန်းရှင်များအသင်းကဇွန်လ24ရက်နေ့မှာထုတ်ပြန်ပါတယ်။စကိုင်းတိုင်းတွင်းကတော်လန်ရေးတပ်ဖွဲ့တွေထိန်းချုပ်ရာကလေးဒေသတဝိုင်းမှာတော့ဓာတ်မြေဩဇာအသုံးပြုမှုနှစ်ပါးကြောင်းဒေသခံကိုအောင်ဆန်းလင်းက VOA ကိုပြောပါတယ်။
ဒီတော်လိုင်းစပြီးကလေးကအချိန်မီးပြေးရနိုင်တဲ့တင်းကျင်ပါလေတင်းရမယ်ဆိုတော့စိတ်ခံနဲ့လုခဲကြတာကျွန်တော်တို့3ရက်4ရက်လောက်ရှိနေပြီပေါ့နော်အဲ့ဒီကာလတစ်ချောက်ကတော့ကျွန်တော်တို့ဓာတ်မြောတာလည်းထူးထူးကဲကဲမလိုက်ဘူးပေါ့ဒုတိယအဆင့်အောင်ရှော့ပြီးတော့ဟိုစိတ်ကိုရှော့ပြီးတော့လုံကြတဲ့သဘောပါပဲဒါပေမဲ့အဲ့ဒီရှော့ပြီးလုတဲ့အနေအထားမှာတောင်းပင်လေဒီဒီသဘွန်ဝန်းစာပြီးတော့ရှိနေသေးတယ်ပေါ့ကျွန်တော်တို့လေဒီကအရင်ကလို190မထွက်တော့ရင်လည်း60လောက်50လောက်ကတော့မှန်တမ်းထွက်နေသေးတဲ့အနေထားအဲ့လိုထွက်အောင်လဲကျွန်တော်ဓာတ်မြောစာပေါ်လို့မင်းပြီးခူရမလို့နော်ဒါကြောင့်ဓာတ်မြောစာဒီကအကြီးကြီးမရှိဘူးစိတ်တော့မထိခိုက်ဘူးတချို့တက်နိုင်လို့အဲကျေကျပတ်ကြတာလည်းရှိတယ်အဲသူတို့လက်လန်းနေတဲ့အနေထားမျိုးလည်းရှိနေတယ်က
လက်ရှိမှာတော့ရန်ကုန်မှာယူရီးယားမြေဩဇာ50ကီလိုတစ်အိတ်ကို9,300ကျပ်နှုန်းနဲ့ရောင်းချပေးမယ်။တခြားသောပစ္စည်းတွေနဲ့တွဲဖက်ဝယ်ယူရတယ်လို့ရန်ကုန်ကလေယာစိုက်ပျိုးရေးလုပ်ငန်းရှင်တချို့ကပြောပါတယ်။2023မိုးရာသီအတွက်စိုက်ပျိုးရေးလုပ်ငန်းသုံးပစ္စည်းတွေရရှိနိုင်မှုနဲ့အသုံးပြုနိုင်မှုပတ်သက်ပြီး2024ခုနှစ်ဇန်နဝါရီလ22ရက်နေ့ကနေမတ်လ9ရက်နေ့အထိလေသမား4663ဦးကို IFPRI ကစစ်တမ်းကောက်ယူခဲ့တာပါ2023ခုနှစ်မိုးရာသီစိုက်ပျိုးရာသီအတွင်းမျိုးစာအသုံးပြုမှုတိုးလာကြောင်း2022ခုနှစ်မိုးစဘာကာလနဲ့ရှင်ရင်မျိုးစာအသုံးပြုမှုကတေကကို54ကီလိုဂရမ်ကနေ66ကီလိုဂရမ်အထိတိုးပြီးတော့သုံးလာတယ်လို့စစ်တမ်းကဖော်ပြပါတယ်။ဒေသအလိုက်မျိုးစာအသုံးပြုဖို့လိုအပ်ချက်ကကွာခြားတဲ့အကြောင်းစိုက်ပျိုးရေးသမားတွေကပြောကြပါတယ်။ဧရာဝတီတိုင်းလူမြင်းနုကျွန်းဒေသတွေမှာတော့ဓာတ်မြေဩဇာသုံးဖို့မလိုဘူးလို့လည်းသူတို့ကပြောပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်မှာတော့ပြည်မနဲ့ကုန်သွယ်ရေးကအများစုဖြတ်တောက်နေတာပါ။ဒါပေမဲ့ဒေတာတွင်းမှာတော့စံဝယ်ယူရရှိမှုကအခက်အခဲမရှိဘူးလို့ရခိုင်ဒေတာကံဦးထွန်းကြီးက VOA ကိုပြောပါတယ်
။အာရခိုင်မှာကကုန်းခဲတဲ့နေ့ကတည်းကဒီစံဝယ်ကိုဒီအပင်ထောက်တာကိုထိန်းထားလိုက်တော့လေ။အဲစံဝယ်ကဒီရခိုင်ပြည်အပင်ဘက်ကိုတိုက်မရောက်ဖြစ်ဘူးပေါ့။မရောက်ဖြစ်တဲ့အခါကျတော့ဒီရခိုင်ပြည်အတွက်လုံလောက်တဲ့စံကတော့ရှိပါလေ။
တော်လိုင်းရတပ်ဖွဲ့တွေထင်းချုပ်ရာကလေးနဲ့ရောဒေတာဘက်မှလည်းဒေတာရင်းစံလုံလောက်မှုရှိနေတဲ့အနေအထားလို့ဒေတာကံအကူအညီပေးရဆောင်ရွက်နေတဲ့ကိုအောင်စန်းလင်းကပြောပါတယ်
။အာစောကလေးကကျွန်တော်ပေါ်ချိန်ကလေးကအကယ်၍မြို့ပေါ်မှာမြို့ပြဖြစ်စီရင်းနဲ့စားခဲ့ရင်ရှောင်းလာမဲ့ဆစ်ဆောင်တွေပဲကျွေးနိုင်အောင်ဆိုပြီးမှကျွန်တော်တို့ရာထားပြီးတော့တောင်ပိုင်းဒေတာပေါ့နော်။အာစံကဘာတွေမြို့ပေါ်လွတ်လွတ်လပ်လပ်ပြီးပို့ရောင်းတာမျိုးတားခဲ့တယ်ပေါ့နော်။အဲ့ဒီငွေတော့ကိုရောင်းခွင့်ရောင်းလို့မရှိဘူးပေါ့အဲ့လိုလေလောက်ထားခဲ့တာပါအဲ့မဲ့သူတို့မျိုးနဲ့တော့ထွက်တာဒီတော့ရှိမှာပေါ့မျိုးတို့လည်းလမ်းမမြင်တာကြီးတယ်ဒါပေမဲ့ပြောချင်တာကအဲ့ဒီကလေးကဈေးကလည်းထူးပြီးတော့ကျတယ်ပြီးတော့မရှိဘူးကျွန်တော်တို့ပုံမှန်စံတဘာဈေးနှုန်းနဲ့ပဲရှိပါဒီကဒေတာတွေငန်းစာလို့တော့ပြင်လို့ရှိတယ်ဒီခါပါ
ဒါပေမဲ့နေမြေစွန့်မှုနိုင်မှုအခြေအနေကြောင့်ဒီနှစ်စိုက်ပျိုးရာသီအတွင်းဆေးရည်ရရှိမှုကအဟန့်အတားဖြစ်စေတယ်လို့ကိုအောင်ဆန်းလင်းကပြောပါတယ်
။အဲကလေးနဲ့သံဃာကြားကပြုနဲ့ဒီတော်လိုက်ဒီသမားတွေနဲ့စွန့်မှုဧရိယာကြားနေရပြောလို့ရပါဘူး။အဲနေမြေကူတော့စွန့်ထားနိုင်ကြပြအဲ့ခက်တာညောင်းရင်းပေါ်ကျွန်တော်တို့မိုးရွာပြီဆိုတစ်နှစ်တစ်နှစ်ရည်ရည်ရလာကောင်းကောင်းကြီးက ရင်းညောင်းဆဲတာလို့ရင်းညောင်းလိုက်တာဟောပေါက်တာကျူတာဖွာတာလို့လုပ်ကြတယ်ဒီနေ့အဲ့လိုသွားလုံးတဲ့နေရာမှာသူတို့ရဲ့နောက်ဆက်မှုကြီးရှိနေတာ
လေထွန်ဆက်စိုက်ပျိုးရိတ်သိမ်းဆက်ဆက်မှုဝန်ဆောင်မှုတွေအသုံးပြုနိုင်မှုက2022ခုနှစ်ကအခြေအနေနဲ့ဒန်းတူလောက်ရှိပေမဲ့2023ခုနှစ်အတွင်းမှာတော့ကုန်ကျစရိတ်ကအလွန်အမင်းတိုးလာတယ်လို့နိုင်ငံတကာစားနပ်ရိက္ခာမူဝါဒ Institute IFPRI ရဲ့အစီရင်ခံစာကထောက်ပြပါတယ်ဆက်နဲ့ထွန်ရက်ခဟာဆိုရင်တေအခကို6000ကျပ်အထိရောက်လာပြီးဒါဆိုရင်42ရာခိုင်နှုန်းအထိတိုးလာတာလို့လဲစစ်တမ်းကဖော်ပြပါတယ်မြို့ကောင်မြို့သားအသုံးပြုနိုင်မှုက2023ခုနှစ်အတွင်းနိုင်ငံတော်မှာ56ရာခိုင်နှုန်းကနေ61ရာခိုင်နှုန်းအထိတိုးလာတယ်ဆိုပေမဲ့ပြည်ပကတိအသားတွေမှာတော့ရော့ကျခဲ့ကြောင်းလဲအစီရင်ခံစာကထောက်ပြပါတယ်လေယာလုံတာငှက်ရန်ကဟာ2023ခုနှစ်ကတဦးကို9000နီးပါးရှိခဲ့တယ်လို့အစိုးရခန်းစာကဖော်ပြပါတယ်။ဒါပေမဲ့လက်ရှိမှာတော့ရန်ကုန်မှာလေယာလုံတာကဈေးနှုန်းကတဦးကို12000ကနေ10000ခွဲအထိရှိနေပြီးနေရီမှာတော့10000ချော်ဈေးပေါက်တယ်လို့လေယာစိုက်ပျိုးရေးလုပ်ငန်းရှင်တွေကပြောကြပါတယ
်။မတ်တင်ထားရဲ့စီးပွားရေးအစီအစဉ်ဖြစ်ပါတယ်။အခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်အမေရိကန်နိုင်ငံအခြေစိုက်ပညာရေးပရာဟိတအဖွဲ့တစ်ခုကအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ကျန်းဖိုင်ခိုင်တဲကဒုက္ခသည်စခန်းတစ်ခုမှာမြန်မာနိုင်ငံကကလေးငယ်တွေအတွက်ချောင်းဖွင့်ထားပါတယ်လူငယ်တွေဒုက္ခသည်ဖြစ်နေပေမဲ့ပညာရေးအဆက်ပြတ်မသွားရအောင်ချောင်းဖွင့်ပေးတာနဲ့ပတ်သက်လို့ Hope for Tomorrow မနက်ဖြန်အတွက်မျှော်လင့်ချက်အဖွဲ့ကိုထူထောင်သူ Justin Tang ကိုမဆုမြတ်မှုကမင်းများတင်ပြထားပါတယ်
မြန်မာနိုင်ငံဘက်ကနေထွက်ပြေးလာသူတွေခိုးလုံနေကြတဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကဒုက္ခသည်စခန်းတစ်ခုမှာအမေရိကန်အခြေစိုက်ပညာရေးပရဟိတအခွဲဖြစ်တဲ့ Hope for Tomorrow ကမူလရန်ကြောင့်တစ်ခုဖွင့်ထားပါတယ်ချမ်ဖိုင်ခရိုင်ဇိုသေးကျေးရွာရဲ့မှာမူဂျိုကနေပြီးတော့မှ9ရက်အထိပညာသင်ကြားပေးနေတဲ့အကြောင်းဖြစ်ပါတယ်အဲဒါကြောင့်ဒီကျောင်းဖြစ်လာဖို့အတွက်ဘလောက်ကြိုးစားခဲ့ရသလဲဘလို့ဘာသာရပ်တွေကိုသင်ကြားပေးနေတယ်လဲဆိုတာကိုHope for tomorrow ကိုတည်ထောင်သူ Justin Tan ကိုမေးကြည့်ထားပါတယ်
။အလွန်ခဲတဲ့တစ်နှစ်တုန်းကကျွန်တော်အဲ့ဒီမီဇိုရမ်ပြည်နယ်ကိုကျွန်တော်သွားခဲ့တယ်။အဲ့ဒီသွားတဲ့ချိန်မှာအစပြတ်မှဆက်ဆိုရဲဟာကမ့်တနေရာမှာသူတို့လူ200ကျော်ရှိတယ်။မြန်မာပြည်နေစစ်ပီးဆောင်နေပေါ့နော်။200ကျော်ရှိတယ်။အဲ့ဒီထဲမှာကလေးလူငယ်တွေက50ကျော်ရှိတယ်။ဆိုတော့အဲ့ဒီနေမှာကျွန်တော်သွားရောက်တဲ့ချိန်မှာပါကင်တရားဝါကျွန်တော်ပြောရပေါ့နော်သူကသူ့ရဲ့သမီးအားခုဆိုလို့ရှိရင်တော့ခုနှစ်နှစ်ကျော်နေပြီဒါပေမဲ့အဲ့ဒီခုနှစ်နှစ်သမီးလေးကကာကြီးကအခွေးလည်းမဖတ်တတ်ဘူး1 2 3လည်းမ count တတ်ဘူး ABC လည်းမဖတ်တတ်ဘူးပေါ့နော်အဲ့တော့ကြောင့်သူအရန်စိတ်ပူတဲ့အကြောင်းကိုကျွန်တော်ပြောတယ်ဆိုတော့ကျွန်တော်မိတယ်အော် DP နယ်မှာသူတို့ကြောင်းတက်ခွင့်ရှိတယ်မလားဒီအစိုးရနေပေါ့နော်ကြောင်းတက်ခွင့်ပြီးတယ်မလားလို့မိတဲ့အချိန်မှာသူကတက်ခွင့်တော့ရှိတယ်သူတို့အရန်မြို့နဲ့ဝေးနေတဲ့ခါကျတော့ transportation မရှိတော့ကြောင်းမတက်နိုင်ဘူး3နှစ်နေပါရှိနေပြီ COVID နဲ့ပေါင်းလို့ရှင်လို့ကျွန်တော်ပြောတယ်ပေါ့နော် so at that momentI don't know how to feel, you know, ကျွန်တော်မြန် US မှာစာရောက်တဲ့ချိန်မှာလည်းအများဒုက္ခတွေရှိအကြီးကြီးမားမားကြုံခဲ့တယ်လीเนาะဆိုတော့အပြစ်မဲ့ကလေးတွေသူတို့ရဲ့အမားတခုမှမပါဘဲနဲ့သူရွေးချယ်တဲ့လားမဟုတ်ဘဲနဲ့ပေါ့เนาะဒီလိုမျိုးပညာရေးမတင်ရဘဲနဲ့သူများနိုင်ငံမှာနေတဲ့အရာကိုကျွန်တော်တွေ့တဲ့ချိန်မှာ it broke my heart အရာတို့စိတ်ထိခိုက်တယ်ပေါ့เนาะအဲ့တော့ကြောင့်ကျွန်တော်ဒီကိုပြန်လာပြီးတော့ကျွန်တော်တို့ယုံကနေပေါ့เนาะကျွန်တော်တို့ကြောင်းဖွင့်နိုင်ဖို့အကြိုးစားတယ်နေလားနေရှာတယ်အဲ့ဒီချိန်မှာကျွန်တော်တို့ဒီကယ်လီဖိုးနီးယားမှာရှိတဲ့ကျွန်တော်အမအရင်နဲ့အကိုရင်းလို့ချီရတဲ့ဘူဒေါ်နင်တန်ခင်လို့နဲ့ဘီလင်ဒါချင်တို့မိသားစုကျွန်တော်ဖုန်းလမ်းဆက်တယ်ပေါ့နော်ကျွန်တော်တို့ကြောင်းဖွင့်မှရတော့မယ်ဒီကလေးတရား3နှစ်ရှိတော့မယ်ကြောင်းမှတက်နိုင်တာပေါ့နော်အဲ့တော့ကြောင်းကျွန်တော်တို့ယုံကနေလိုအပ်သမျှအကုန်လုံးစီစဉ်မယ်ဒါပေမဲ့ပတ်စံထုတ်ပေးပါလို့ကျွန်တော်တို့အကုန်ကြီးလမ်းတောင်းတယ်အဲ့ခါမှာတို့ကပတ်စံထုတ်ပေးပြီးတော့ဒီနှစ်2020 3 April လာနေအခုအကြောင်းစတဲ့ပါပြီသူတို့အကြောင်း
မတက်တာ၃နှစ်ရှိပြီဒါပေမဲ့ဒီနှစ်ဆိုလို့ရှိရင်တော့ပထမအောင်ဆုံးတို့ကြောင်းပြန်တက်တာဖြစ်ပါတယ်မိဘတွေလည်းမျက်ရည်တွေကျပြီးတော့ပေါ့နော်အာဘယ်လိုပြောမလဲအရင် PT1 တာဖြစ်နေတဲ့ဟာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်သုတ်တဲ့ရွာမှာကျွန်တော်တို့မြန်မာပြကလေးလေးတွေတက်ကြောင်းဖွင့်နိုင်ပါပြီလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ပြောမယ်ဆိုရင်ဒါမြန်မာနိုင်ငံဘက်ကနေရောက်လာတဲ့ဒီဒုက္ခတွေရှိတဲ့အိန္ဒိယမှာဒီကြောင်းဖွင့်ရတာကိုဆိုတော့အိန္ဒိယဘက်မှာရောဒီကြောင်းဖြစ်လာဖို့အတွက်ဘယ်လောက်စ조사ခဲ့ရလဲရှင
်အဓိကတော့ curriculum ပေါ့နော်ကျွန်တော်တို့စာတင်မဲ့ဘာသာရပ်တွေတော့နည်းနည်းအခက်အခဲရှိရပါဆိုတော့ကျွန်တော်တို့တင်ပြချင်တဲ့ဟာနဲ့သူတို့တင်ဖို့လိုတဲ့ requirement တွေကနည်းနည်းအခက်အခဲကြုံတဲ့အချိန်ရှိရပေါ့နော်ဘာဆိုတော့သူကအိန္ဒိယနိုင်ငံမှာကျွန်တော်တို့ကချင်းစာလဲတင်ချင်တယ်မြန်မာစာလဲထည့်ချင်တယ်ပေါ့နော်အဲ့ဒါတော့နည်းနည်းအခက်အခဲတော့ရှိတယ်ဒါပေမဲ့ကျွန်တော်တော့တွေ့တဲ့အချိန်မှာကလေးတွေတွတ်တော့ကိစ္စမရှိဘူးပမာလိုလဲနားလေတယ်ချင်းလိုလဲနားလေတယ်မီဇိုလူရဲ့အိန္ဒိယဟင်ဒီဒီလဲရောပြီးတော့ပေါ့နော်တင်ကြနည်းနည်းတော့သူတို့ဥနောက်တော့ရှုပ်မယ်ပေါ့နော်ဒါပေမဲ့ကလေးတွေဆိုတော့စင်ပြီးပါတယ်တကယ်အကြောင်းပုံမှန်လိုလုပ်တဲ့ခါကျတော့နည်းနည်းတော့အခက်အခဲရှိတယ်ဒါပေမဲ့အလုံးစ조사ကြတဲ့ဆရာဆရာမတွေလည်း they work double and working real hard ဆိုတော့အရင်စင်ပြီးပါတယ်ဟုတ်ကဲ့
နောက်အခုလက်ရှိကဒီကျောင်းမှာမူကြိုကနေပြီးတော့မှ၅ရက်အထိသင်ပေးနေတယ်ပေါ့လေဆိုတော့အဓိကသင်ပေးနေတဲ့ curriculum ဆောပြောတဲ့ curriculum တင်ယူကကြတော့ရောဒီအိန္ဒိယနိုင်ငံရဲ့တင်ယူကိုအဓိကအခြေခံပြီးတော့သင်ပေးနေတာပါလားရှင်
အဓိကတော့ကျွန်တော်တို့ဟုတ်တယ်အဲ့ဒါတော့သူတို့ပြည်နယ်က requirement ဆိုတော့မြန်မာအိန္ဒိယ curriculum တုံးနေဒါပေမဲ့အဲ့ဒီအပြင်ကျွန်တော်တို့မြန်မာစာထည့်တယ်ကလေးတွေတော့မြန်မာစာထည့်တယ်ပြင်ချင်းဘာသာလည်းထည့်တယ်ပြီးလို့ရှိရင်ဒီက US မှာကျွန်တော်တို့အသုံးပြုတဲ့တခြား extra curriculum လေးတွေပေါ့နော်သူတို့ရဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးဖို့ရအတွက်မြန်မာပြည်မှာတိတ်မတုံးသေးတဲ့ဟာအိန္ဒိယမှာတိတ်မတုံးပြီးသေးတဲ့ဟာတွေကိုထည့်ပြီးတော့ပေါ့နော်အကောင်းဆုံးဘာသာရပ်ဖြစ်အောင်ကျွန်တော်တို့ကြိုးစားပြီးတယ်သူတို့နေတဲ့နေရာကတော့ဒုက္ခသစ္စာမှာဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ပညာရေးနဲ့ပတ်သက်လာပြီးဆိုလို့ရှင်ပါနဲ့မှဘယ်လိုမျိုးအတားအဆီးမရှိဘူးပေါ့နော်အဲ့တကြောင်သူတို့အကောင်းဆုံးအခွင့်အရေးပေးခြင်းလို့ဒီအိန္ဒိယပေဒါကာရီကူလမ် US ပေဒါကာရီကူလမ်နဲ့မြန်မာစာလေးတွေထည့်ပြီးတော့တင်ပေးပါရခင်ဗျာ
ဒီအခုလက်ရှိမှာရောဒီကျောင်းမှာတင်ပေးနေတဲ့ကျောင်းသူကျောင်းသားဘယ်နှယောက်ရှိပါလဲရှင့်
ဆိုတော့အခုလောလောဆယ်မှာကျွန်တော်တို့ကျောင်းသားကျောင်းသူတွေက53ယောက်ရှိရပေါ့နော်ပြီးလို့ရှင်ဆရာဆရာမတွေက9ယောက်10ယောက်ဆိုတဲ့ခါကျတော့ကျွန်တော်တို့ကလေး100ထီတော့ကျွန်တော်တို့accept လို့ရတယ်ဒါပေမဲ့လောလောဆယ်တော့အဲ့ဒီနေရာမှာရှိတဲ့ကလေးတွေအားလုံးကဘယ်လိုပြောမလဲ53ယောက်ရှိရဆိုတော့အလုံးကတက်လို့ရတယ်ပေါ့နောက်တိုင်းနဲ့တနေ့တည်း4နှစ်အကြာတော့ပေါ့နော်သူတို့နာဇရီမှာထားပြီးတော့တကယ်ကျောင်းမှာမထားသေးဘူးပေါ့
ဒီလိုပြောရမယ်ဆိုရင်ပေါ့နော်ဒီအိန္ဒိယနိုင်ငံမှာကဒီမြန်မာနိုင်ငံဘက်ကရောက်လာတဲ့ဒုက္ခတွေကိုအထူးကူညီပေးနေတာကဒီ Federal အစိုးရထက်ကိုပြည်နယ်အစိုးရကကူညီပေးနေတာပေါ့လေဆိုတော့အခုဆိုလဲမီဇိုရမ်ပြည်နယ်အစိုးရကအထူးကကူညီပေးနေတာဖြစ်တဲ့အခါကျတော့အခုလိုမျိုးဒီမီဇိုရမ်ပြည်နယ်ထဲမှာဒုက္ခတွေအကိုအတွက်ကိုတင်ပြပေးတဲ့အကြောင်းဖွင့်တဲ့အတွက်ကိုရောဒီပြည်နယ်အစိုးရရဲ့ထောက်ပံ့မှုဘယ်လောက်ရပါလဲရှင့
်အဓိကဖြစ်ပေါ့နော်အဲ့ဒီချမ်ပိုင်ဒစ်စထရစ်ရဲ့ပေါ့နော်ခရိုင်မိုးလို့ပြောမလားပမာလို့ဆိုလို့ရှိရင်ဆိုတော့ DC ပေါ့နော်အဲတို့ DC ရဲ့ပြီးလို့ရှိရင် YMA ဆိုတဲ့အဖွဲ့အစည်းအကြီးကြီးပေါ့နော် Young Mizoram Association အဲ့ဒါသူတို့ ਨੇ ပေါင်းပြီးတော့ပေါ့နော်ကျွန်တော်တို့အကြောင်းဖွင့်တာဖြစ်တယ်သူတို့ကနေအလို့လူလီပေးမရှိအောင်ပေါ့နော်အပက်ပက်နေကျွန်တော်တို့ကိုငွေပြီးတော့ကြောင်းကိုလုတ်ပေးတာဖြစ်ပါတယ်ခင်ဗျအ
ဲ့ဒီကြောင်းလည်းပတ်တဲ့ဈေးကကြတော့ရောဘယ်သူကအကုန်ခံပါလဲရှင
်ကယ်လီဖိုးနီးယားကျွန်တော်အကူနဲ့မှာပေါ့နော်ဘီလင်ဒါနဲ့ဘူဒေါ့သင်ထံတို့ကအကုန်လုံးစပွန်ဆာလုတ်ပေးတယ်စကူးယူနီဖောင်းမှာအစဖနတ်ဘောင်းဘီအင်ဂျီဗီလိုရှင်လွယ်အိတ်စာအုပ်တွေအကုန်လုံးဝအလကားနဲ့ကျွန်တော်တို့ပြီးပါတယ်
American ပြည်တော်စု Indiana Police တို့က Hope for Tomorrow ပညာရေးပရဟိတအဖွဲ့ကိုတည်ထောင်သူ Justin Tan ဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံထဲမှာအချိန်နဲ့မတည်ငြိမ်လို့ပညာကောင်းကောင်းမသင်နိုင်တဲ့ကလေးငယ်တွေနေရာအနှံ့မှာရှိနေတာမို့တနေ့ကျရင်မြန်မာနိုင်ငံမှာလည်းအခုလိုကျောင်းမျိုးတွေကိုဖွင့်နိုင်ဖို့အတွက်သူကမျှော်လင့်ထားပါရဲ့ရှင်။ကျွန်မအစူမြတ်ပါမှာ
။သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ကလုတ်တချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ဆက်လက်ပြီးတရေအမအမှန်စစ်ဆေးချက် polygraph ကိုတင်ပြပါမယ်။နောက်တိုင်းသတင်းဌာနတွေအနေနဲ့ကိုရီးယားကျွန်းဆွယ်မိုးပြံဘူပေါင်းသတင်းတွေဖော်ပြရမှာမြောက်ကိုရီးယားဘက်ကလွတ်တဲ့ဘူပေါင်းတွေအကြောင်းပဲပြောကြပြီးတောင်ကိုရီးယားဘက်ကလွတ်တဲ့ဘူပေါင်းတွေသတင်းတော့ချန်လက်ထားတယ်လို့ရုရှားအစိုးရသတင်းမှာဖော်ပြပါတယ်ဒါဟုတ်ပါသလားအသေးစိတ်ကိုအချက်နဲ့အခြေခံပြီးမှမှန်အတည်ပြုထားတဲ့ VOA ရဲ့ polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်
မြောက်ကိုရီးယားဟာအမိုက်တွေထည့်ထားတဲ့မိုးပြံဘူပေါင်းတွေကိုတောင်ကိုရီးယားနိုင်ငံဘက်လွှင့်တင်လိုက်လို့ကိုရီးယားကျွန်းဆွယ်တင်းမာမှုတွေပြန်မြင့်တက်လာမလားဆိုတဲ့စိုးရိမ်မှုတွေများနေပါတယ်။ဒီကြားထဲရုရှားအစိုးရသတင်းဌာနကဝင်ပြီးအနောက်သတင်းဌာနတွေကအဓိကနောက်ခံကြောင်းရင်းကိုဖျောက်ထားပြီးတော့တောင်ကိုရီးယားကဝါရဖြန့်စာတွေရေးလွှတ်တဲ့မိုးပြံဘူပေါင်းကိစ္စတော့မပြောဘဲဒီအမိုက်ဘူပေါင်းတွေကိုပဲအပြစ်တင်နေတယ်လို့ဆိုပါတယ်။ရုရှားအစိုးရဘိုင်းစပော့နစ်ဂလုဘ်သတင်းဌာနကဖော်ပြရမှာမြောက်ကိုရီးယားအမိုက်ဘူပေါင်းလွှင့်တင်တာနဲ့ပတ်သက်ရင်အနောက်နိုင်ငံသတင်းဌာနတွေမဖော်ပြတာဆိုပြီးတော့လည်းသတင်းကြေညာပါတယ်။ဒါကအထင်မြင်မှားအောင်လုပ်တာပါ။တမာကျန်းစာတွေ၊ဆေးဝါးတွေ၊ကေပော့ဂီတာနဲ့ကိုရီးယားဇလံတွဲတွေပြီးတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကိုစော်ကားပြောဆိုတဲ့စာရွက်တွေကိုတောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေဘူပေါင်းတွေနဲ့လွှင့်ပို့နေတဲ့သတင်းတွေအနောက်တိုင်းသတင်းဌာနတွေကအကျယ်အဝန်းဖော်ပြပါတယ်။ဒီလိုဝါရဖြန့်ပစ္စည်းတွေထက်ပြီးမိုးပြံဘူပေါင်းတွေပို့လွှတ်နေတာကိုရီးယားစစ်ပွဲကအစပြုပြီးနှစ်ပေါင်းများစွာကြာပြီးဆိုပေမဲ့ Spark နဲ့တရင်ကတော့နှစ်ဖက်လုံးဒီလိုပဲအပြန်အလှန်ဝါရဖြန့်ကြရတဲ့ဆိုတာကိုချက်လှန့်ထားတာပါဒါပေမဲ့မြောက်ကိုရီးယားဆိုရနဲ့မတူတာကတောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေဟာဘူပေါင်းလွှတ်တင်တာတွေဆက်လုပ်နေပေမဲ့တောင်ကိုရီးယားဆိုရကဒါတွေမလုပ်တော့တာဆယ်စုနှစ်နဲ့ချီကြာခဲ့ပါပြီဒီလိုလောက်တာကိုလည်းတောင်ကိုရီးယားဆိုရက short ချနိုင်ဖို့လုပ်နေပြီးတော့မြောက်ကိုရီးယားဆိုရစက်ကြီးစာရွက်တွေပို့လို့ရင်ထောင်ချခံရမယ့်ပြစ်ဒဏ်ချမှတ်မယ်လို့2020ခုနှစ်မှာသတ်မှတ်လိုက်ပါတယ်။ဒါပေမဲ့2023ခုနှစ်မှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိရမယ်ဆိုတဲ့အကြောင်းပြချက်နဲ့ဒီဥပဒေကိုတောင်ကိုရီးယားတရားရုံးချုပ်ကပယ်ဖျက်လိုက်ပါတယ်။ Spark နဲ့သတင်းဌာနကတော့မြောက်ကိုရီးယားဆိုရကတောင်ကိုရီးယားနယ်စပ်နဲ့ကပ်ပြီးပယ်ထိန်တပ်ဒုံးကြီးတွေပြစ်လွတ်တာအလူမျိုးလက်နက်တွေကိုတရားမဝင်ဆက်သက်တာနဲ့ GPS ဂျိုးလူဆက်သွယ်လမ်းညွန်စနစ်အသုံးပြုလို့မရအောင်ဂျားဝင်နှောက်ရက်တာတွေအပါအဝင်ပိုဆိုးတဲ့စီးရေးချင်းချောက်မှုတွေလှုပ်ဆောင်တာကိုမဖော်ပြပါဘူးကိုရီးယားနိုင်ငံသားတိတ်ကွာဟလို့နဲ့လူနေမှုအစဉ်တန်းကြောင်းအခုလိုမိုးပြံဘူပေါင်းကိစ္စမှာမြောက်ကိုရီးယားကရန်လိုတဲ့ပုံမျိုးဖြစ်လာစေပါတယ်တောင်ကိုရီးယားကမိုးပြံဘူပေါင်းတွေမှာကမ္ဘာကျော် K-pop ဂီတတွေကိုရီးယားဇလံတွဲတွေထည့်လွှတ်လိုက်တာကြည့်မယ်ဆိုရင်တောင်ကိုရီးယားကဒီလိုအပျော်စားအာဏာသုံးတဲ့ဒီကတီးတက်အထီးကျန်ခွဲနေခြင်းနဲ့မြောက်ကိုရီးယားနိုင်ငံအတွက်စိန်ခေါ်မှုကြီးတစ်ခုဖြစ်နေပြီဆိုတဲ့ချက်ကိုထောက်ပြနေပါတယ
် VOA ကိုစာပေးပို့လို့လဲဆိုလို့ရှိရင် bamis@voanews.com ကို email နဲ့ပို့နိုင်လို့ VOA ရဲ့ Facebook Messenger ကလည်းပေးပို့နိုင်ပါတယ်အခုတော့သတင်းကြီးချုပ်ကိုပြောပြပေးပါဦးမယ်ဒေါ်အတ္တန်တိတ်စစ်စာချုပ်အဖွဲ့ NATO ရဲ့85နှစ်မြောက်စီဝေးကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC မှာ July 9ကနေ17အထိကျင်းပပါမယ်ရုရှားရဲ့ Ukraine ကျူးကျော်စစ်တရုတ်နိုင်ငံရဲ့ရန်လိုတဲ့လုံရက်တွေတိုးလာတာနဲ့ဂါဇာဒေသက Israel Hamas စစ်ပွဲဆတဲ့ပြည်ပကတ်ပြည်လာမကပဲ NATO အဖွဲ့ဝင်အဓိကနိုင်ငံတချို့ရဲ့ဂတိကဝတ်တွေကမေးခွန်းထုတ်စရာဖြစ်နေချိန်မှာအခုလိုထိပ်သီးအစည်းအဝေးဖြစ်လာခဲ့တာပါ။ဂါဇာမှာတော့ Israel ကစစ်စီရေးတိုးချဲ့လာပြီးထောင်ပေါင်းများစွာသောဒေသခံတွေကိုနေရာရွှေ့ပြောင်းခိုင်းတာဟာအပြစ်ရရေးဆွေးနွေးပွဲပေါ်ဆူဆူဝါးတက်ရောက်နိုင်တယ်လို့ Hamas ကသတိပေးလိုက်ပါတယ်။ဆွေးနွေးတာပြတ်သွားရင် Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့ Israel စစ်တပ်မှာအပြစ်ဝတာဝန်ရှိတယ်လို့ဟားမတ်ရဲ့ထိတ်တန်းနိုင်ငံရေးကောင်းဆောင် ISP Hanier ရဲ့တနင်္လာနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။အပြစ်ခရဆဲရေးဆွေးနွေးပွဲတွေကိုဒီသတင်းပတ်နောက်ပိုင်းမှာပြသမယ်လို့ခန့်မှန်းရပါတယ်။လာမယ့်ရွေးကောက်ပွဲမှာပြတဲ့ရွေးခံမှုအခိုင်အမာဆုံးဖြတ်ထားတဲ့ကြောင့် American သမ္မတ Joe Biden ကဒီမိုကရက်လွှတ်တော်အမတ်တွေကိုတနင်္လာနေ့မှာစာပို့ခဲ့ပါတယ်။သမ္မတဟောင်း Donald Trump နဲ့စကားစစ်ထိုးပွဲမှာကောင်းကောင်းမပြောနိုင်ခဲ့တဲ့အတွက်ဘေးထွက်ထိုင်ပေးဖို့ပြောနေတာတွေရပ်ဖို့အချိန်တန်ပြီလို့လည်းသမ္မတ Biden ကဆိုပါတယ်။ဖျားသခင်ကတော့ရွေးကောက်ပွဲကနေသူ့ကိုမောင်းထုတ်နိုင်နိုင်မယ်လို့လည်းပြောပါတယ်ခင်ဗျာအခုတော့စီစဉ်ကိုဆုံးသက်ပြစေဒီနေ့အင်္ဂါမနေ့စီစဉ်ထုတ်လို့ရမှုကမတ်တိန်ထိုက်ပါ VOA ရုပ်သံရမနက်ပိုင်းအစီအစဉ်ကိုရေဒီယိုကလည်းလိုင်းတိုမီတာ24 40နဲ့51လိုင်းနာမီတာ190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်တော်တော်ရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးကင်းကြမှာကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်သားပါ